ဒီနေ့သာသနာတော်နေ့2562ခုကောဇာတက္ကသိုလ် 1389 ခုကျာသူလာဇာ12ရက်2019ခုနှစ်စန္ဒလပိုင်း29ရက်ကောက်ကြနေ့ညနေခင်းခါကာလမှာရဟုတိုင်းဒေသကြီးလေကူးမြို့ရွှေမတင်ချေးရွာတစ္ဆာရွှေစီကျောင်းတိုက်ပင်မှာဆင်းရဲကျင်းပါရတဲ့ခொနရတာတတိပဌံဘာဝနာလုပ်ငန်းရှင်များကျူစွာအထောက်အကူရောက်ရှိလာကြတဲ့အလုံးစုံတရားဓမ္မပေါင်းတော်ကောင်းတို့ကိုအရင်တို့ဒီနေ့လူတရားစကားမျိုးပြောခြင်းတော့ဆိုတော့ဒီနေ့ပြောမယ့်အကြောင်းအရာလည်းပဲအဓိကကဓမ္မပဒပါဠိတော်မှာပဲမှတ်တမ်းတင်ထားပါတယ်ဓမ္မပဒပါဠိတော်ထဲမှာဦးဇင်းတို့တဏှာလောဘနဲ့ပတ်သက်ပြီးတော့ဟောထားတဲ့ကာထာလေးတွေရှုထားတယ်တဏှာဝက်ဆိုတာရှိအဲ့ဒီထဲမှာလာတဲ့ကာထာလေးကိုအခြေခံပြီးတော့တန်ရောစဉ်တွေရဲ့အကြောင်းကြောကြည့်မှာပေါ့နော်တန်ရောစဉ်ဆိုတဲ့တရားလေးစကလုံးလေးလူတိုင်းသုံးရတရားရှင်ဆိုတာဘာလို့လို့မေးရင်အနှောင်အဖွဲ့ဒီနေရာဖြင့်ချီနှောင်တတ်တဲ့သဘောဒုက္ခနဲ့ကိုယ်နဲ့ပူးနေအောင်မလွတ်မလပ်ဖြစ်နေအောင်ချီထားတာတုတ်ထားတာနှောင်ဖွဲ့ထားတာအဲ့လိုချီနှောင်တတ်တဲ့တရားကိုတရားရှင်လို့ဒီလိုခေါ်တယ်အဲ့ဒီတရားရှင်ဟာအလုံးတရားမှခိုင်မြဲတဲ့အနှောင်ဖွဲ့ဖြစ်တယ်ဆိုတာလည်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတန်နဲ့လှုပ်ထားတဲ့ကျိုးနဲ့လှုပ်ထားတဲ့စစ်သားနဲ့လှုပ်ထားတဲ့အနှောင်ဖွဲ့တွေဆိုတာရှိတယ်တဲ့အဲ့ဒီအနှောင်ဖွဲ့တွေကတကယ်အနှောင်ဖွဲ့အစ်စ်လို့ဆိုရဘူးတဲ့ကိလေသာတရားတွေလို့ဆိုရတယ်နောက်ပြီးတော့ဦးဇင်းတို့ရှင်းပြမယ်တန်ရောရှင်ဆယ်ပါ့မယ်နော်အဲ့ဒီတန်ရောကျင်ဆိုတဲ့အနှောင်ဖွဲ့ကတော့အလုံးခိုင်မြဲတဲ့အနှောင်ဖွဲ့ဖြစ်တယ်ဆိုပြီးတော့ဒီအနှောင်ဖွဲ့နဲ့ပတ်သက်ပြီးမြတ်စွာဘုရားကာထာလေးနှစ်ပုဒ်ဟောတာလားရှိတယ်။လူတိုင်းစဉ်းစားကြရလဲကောင်းတယ်။ဒီကာထာလေးနှစ်ပုဒ်ကိုမြတ်စွာဘုရားကယဟန်တော်တွေကိုအကြောင်းပြုပြီးတော့ဟောခဲ့တာ။ကာရဘာမှာယဟန်တော်ရှင်မြတ်တည်မျိုးတွေကနေရှုံးကံပြန်ပြီးတော့ကြွလာကြတော့မျိုးတွေမှာသူတို့နည်းနည်းထူးခြားတဲ့မြင်ကွင်းတစ်ခုမြင်ခဲ့ရတယ်။အဲ့ဒါကဘာလဲဆိုတော့ရာဇောသားတွေကိုကောသလမင်းကြီးကအနှောင်အဖွဲ့အမျိုးမျိုးပေးပြီးတော့နှိမ့်ဆက်မြင်ခဲ့တာမြင်ခဲ့ရတယ်။အလွန်ဆိုးသွားတဲ့ရာဇောသားတွေဆိုလို့ရှိရင်တန်ချေချင်းကြီးတွေခတ်တာချိုးရာဇောသားတွေကြတော့လည်းပဲခြေတော်နှောင်းကိုမလှုပ်နိုင်အောင်နော်တစ်သားအနှောင်အဖွဲ့လက်နှောင်းရောခြေနှောင်းရောလှုပ်လို့မရအောင်နှောင်းဖွဲ့ထားတယ်တချို့အပြစ်ပေါ်တဲ့ရာဇောသားတွေဆိုရင်ကျိုးနဲ့ခြေထားတယ်ပေါ့အဲ့ဒါလိုတန်ခြေချင်းနော်တစ်သားအနှောင်အဖွဲ့ကျိုးအနှောင်အဖွဲ့အစရှိတဲ့အနှောင်အဖွဲ့တွေနဲ့နှောင်ဖွဲ့ခံနေရတဲ့ရာဇောသားတွေကိုမြင်ရတော့အော်ဒီလောက်ခိုင်ခိုင်မြင်းမြင်းချီနှောင်ထားတဲ့အနှောင်ဖွဲ့တွေနဲ့နှောင်ဖွဲ့ထားမှတော့ဒီလူတွေဟာဘလို့ထွက်ပြေးနိုင်မလို့ဘလို့နည်းနဲ့မှသူတို့ထွက်မပြေးနိုင်ကြဘူးဒီအနှောင်ဖွဲ့တွေကတောက်စရာကောင်းလိုက်တာလို့ယဟန်နေရဲ့စိတ်ထဲမှာအဲ့ဒါလိုတွေးမိတာတန်ရင်နေကင်းကာလာရောက်တော့အဲ့ဒီအကြောင်းအရာကိုမြတ်စွာဘုရားကိုရှောက်ကြတာအဲ့ဒါလိုရှောက်ထားတာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကယဟန်တို့တဲ့အဲ့ဒီတန်အစရှိတဲ့တန်အစရှိတဲ့အကျိုးအစရှိတဲ့အရာတို့ဖြင့်ပြုတ်ထားတဲ့အနှောင်ဖွဲ့တွေဟာတကယ်ခိုင်မြဲတဲ့အနှောင်ဖွဲ့တွေလို့မဆိုရဘူးတဲ့။နော်အချင်းချင်းမိသားစုဝင်ချင်းချင်းရွှေမျိုးချင်းချင်းမိတ်ဆွေချင်းချင်းချစ်တဲ့ခင်တဲ့သူချင်းချင်းတန်ရောတဲ့အနှောင်ဖွဲ့တွေနဲ့နှောင်ဖွဲ့ထားတဲ့အဲ့ဒီအနှောင်ဖွဲ့ကသာလေတကယ်ခိုင်မြဲတဲ့အနှောင်ဖွဲ့ဖြစ်တယ်လို့အဲ့လိုမြတ်စွာဘုရားကစကားနေတဲ့တန်းပြီးတော့ဂါထာနဲ့ပို့ဟောပြတယ်။နာတန်တန်လံပန္နနာမဟုတည်တာယဒာယတန်တာရုဇပပဇင်စ သာရတရထမဏိကုံတလေတုပုတ်တိတုဓာရေတုဇာယအပိခာဣတံတလံပဏနမဟုတိရာဩဟာရိနတိတိလံဒုပ္ပမုံဇာဣတံပိစိတဝါနာပရိပဇန္တိနပိခိနောကာမတုခံပါယဒိဗေကပါပြောလို့ဆိုတော့ယန္တုတဲ့ဇရာယတံဓာရုဇပတ်ပြန်တန်တို့တိသားတို့ချိုးတို့နဲ့လှုပ်ထားတယ်အနောင်ဖွဲ့တွေဆိုတာရှိတယ်တဲ့အဲ့ဒီအနောင်ဖွဲ့တွေကိုဒီသာဉာဏ်ပညာရှိကြတဲ့ပုဂ္ဂိုလ်တွေကဒန္လမြဲမြံတဲ့အနောင်ဖွဲ့လို့နာအာဟုမဆိုကြဘူးတန်တို့တိသားတို့ချိုးတို့နဲ့လှုပ်ထားတဲ့အနောင်ဖွဲ့ကိုမြဲတဲ့အနောင်ဖွဲ့လို့မဆိုပါဘူးတဲ့ဉာဏ်ရှိတဲ့လူတွေကဘလို့နောက်ွယ်မျိုးကိုမြဲတဲ့နောက်ွယ်လို့ဆိုလေတာရတရတမဏိကုံတလေသူပုတ်တိသူဓာရီသူစာယအပိခာမဏိကုံတလေသူပရမညာနဲ့တော့အစားရှိတဲ့လက်ဝက်လက်စားတွေရဲ့ပုံမှာဆွဲမဲ့တဲ့လောဘဒီနေရာမှာမဏိကုံတလေသူကိုအဓိပ္ပာယ်နှစ်မျိုးပြောတယ်လက်ဝက်လက်စားတွေပုံမှာဆွဲမဲ့တဲ့လောဘလို့ဆိုလို့ရတယ်လို့လက်ဝက်လက်စားတွေဝတ်ထားတဲ့သားတွေတမီးတွေဇနီးမယားတွေလင်းယောက်ျားတွေဓာရီရဲ့ပုံမှာဆွဲမဲ့တဲ့တယောကျင်တရားကိလေသာတရားကိုလည်းပဲဆိုလိုတယ်ပေါ့မဏိကုံတလေသူဗရမညာဏတော်ဝိသင်ရေခအပ်သောပုတ်တိသူဓာရီသူဇာကာမရာရဲ့ပုံမှာယာအပိခာအကျင့်ပြင်းထန်တဲ့ငက်ွက်မှုဆိုတာရှိရဲ့အဲ့ဒီပြင်းထန်တဲ့ငက်ွက်မှုဟာဧတံတန်လံပဏနမဟုတ်ဒီတာပညာရှိတွေအတွက်ဒါဟာခိုင်မြဲတဲ့အနှောင်ဖွဲ့လို့ဆိုရတယ်ပမကံကသိကြတဲ့ဉာဏ်ရှိကြတဲ့ပုဂ္ဂိုလ်တွေအတွက်ခိုင်မြဲတဲ့အနှောင်ဖွဲ့ဆိုတာမိသားစုဝင်ချင်းချင်းညီကိုမောင်နှမချင်းချင်းရှင်မျိုးချင်းချင်းမိတ်ဆွေချင်းချင်းချစ်ကြခင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းနှောင်ဖွဲ့ထားတဲ့တနည်းအားဖြင့်ဒီဒေသနာရပြောရရင်ဇာအပိခာငက်ကွက်မှုငက်ကွက်မှုကိုထပ်ပြီးတော့နားလည်အောင်ဘယ်လိုများရှင်းပြရပါမလဲ။နော်ငက်ကွက်တယ်စိတ်ထဲမှာရှိနေမထားခဲ့နိုင်မထားရက်ဘူးအစိတ်ထဲမှာနော်ကိုနဲ့ဘာမှမဆိုင်ဘူးလို့လုံမထားရက်ဘူးအဲ့ဒါကိုငက်ွက်တယ်လို့ဆိုမယ်ဆိုဆိုနိုင်ကောင်းတယ်အဲ့လိုပဲတရားမတော်ဦးညိုရဲ့စိတ်ထဲမှာနော်ဒီလူတို့တော့တသိပြင်ပလို့ဘာမှမဆိုင်တဲ့လူတယောက်လို့မထားခဲ့နိုင်ဒီလူကတော့ငါလူကိုယ့်ရဲ့အတွင်းလူဟုတ်လားအဲ့ဒါဘာလဲလို့မေးငက်ွက်မှုပေါ့နော်အဲ့ဒီငက်ွက်မှုဆိုတာရှိတယ်တဲ့အဲ့ဒါမျိုးကိုသာဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကဧတံတလံပန္နနာမဟုတိတာခိုင်မြဲတဲ့အနှောင်ဖွဲ့လို့ဆိုတယ်အဲ့ဒီခိုင်မြဲတဲ့အနှောင်ဖွဲ့ကိုမြတ်စွာဘုရားကစကလုံးသုံးလုံးနဲ့အဲ့ဒီဖြတ်ပြီးတော့ပုံပေါ်ရှင်းပြတယ်ဩဟာရိဏံတိတိလံဒုပ္ပမုံစံဒီငက်ွက်မှုဆိုတဲ့တန်ရောကျင်အနှောင်ဖွဲ့ဟာဩဟာရိဏံတိတိလံဒုပ္ပမုံစံဒုပ္ပမုံစံဆိုတာဘာပြောလဲဖြေဖို့ခက်တယ်တိတိလံရော့ရော့လေးလို့ထင်ရတယ်နော်ဒါပေမဲ့လို့အလွန်တရာမှဖြေဖို့ခက်တယ်ဩဒီတိုင်းပဂရိတိုင်းနေနေလို့ရှိရင်အနေရခက်တယ်ဒီအနှောင်ဖွဲ့ကြောင့်ကြက်ကြက်တဲတဲကြီးဖြစ်နေတယ်လို့လည်းပဲမထင်ရတဲ့အတွက်ကြောင့်တမားဖြစ်ဆိုလို့ရှိရင်တော့နှောင်ဖွဲ့ခံရလို့နှောင်ဖွဲ့ခံရမှန်းတော့မသိရလောက်သူကတိမ်မွေးကိုကိုကိုကြိုးချီခံထားရတယ်လို့တောင်ခံစားလို့မရအောင်လွတ်လပ်နေတယ်လို့ထင်ရတဲ့အနေအထားမျိုးတွေကြောင့်သူကယော့တယ်ဒီကျိုးကဒါပေမဲ့ဘလို့အနေအထားမျိုးမှာဒီကျိုးဟာခိုင်ခိုင်မာမာချီထားတယ်ဆိုတာကိုသိနိုင်လေဆိုရင်ယုံကြည်တဲ့အခါမျိုးမှာသိနိုင်တယ်ဒါမှကိုယ်အိမ်မှာကိုနေတယ်ဆိုရင်အိမ်ရဲ့အနောက်ဘက်ကဒီလောက်ကြီးရလို့မထင်ရဘူးအဲ့ဒါနဲ့ခွာလိုက်ပြီဆိုတာနဲ့အင်းရဲ့အနောက်ဘက်ကြီးတယ်ဆိုတာသိနိုင်တယ်။နော်။အဲ့ဒါလိုပဲလူချင်းချင်းအတူတူနေနေကြတဲ့အချိန်မှာအချင်းချင်းပေါ်မှာချီနှောင်ထားတဲ့ဒီအနောက်ဘက်ဟာသိပြီးတော့ခိုင်းမြဲတယ်လို့မထင်ရပါဘူးလို့။နော်တယောက်နဲ့တယောက်နော်အကြောင်းအမျိုးမျိုးကြောင့်တနည်းအားဖြင့်ရောက်နေပြီဆိုတဲ့အခါမျိုးမှာအော်ဒီအနောက်ဘက်ကခိုင်ခိုင်မြဲမြဲရှိနေပါလားဆိုတာကိုသိရတယ်ပေါ့။ဟုတ်လား။ဒါကြောင့်တိတိလျော်ရဲတယ်လို့ထင်ရတယ်တဲ့ဒုပ္ပမုံစာဒါမလို့ဖြေဖို့ကတော့အလွန်ကိုခက်တယ်လို့အဲ့လိုမျိုးဆိုပြဟောတယ်ဒါမလို့အဲ့ဒီဖြေဖို့ခက်တဲ့ဒီအနှောင်ဖွဲ့ကိုပဲဧတံပိစိတ္တဝါနာပရိပဇံတိ အနာပကိနောကာမတုကံဘာယံဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဣတံပိစိတ္တဝါနာအဲ့ဒီအနှောင်ဖွဲ့ကိုပဲဖြတ်တောက်ပြီးတော့ကာမတုကံကာမတုခကိုဘာယပယ်ပြီးတော့အနာပကိနောငဲ့ွက်ခြင်းမရှိဘဲနဲ့ပြိပဇံတိယဟန်ပြုနိုင်ကြတယ်ဒီနေရာချင်းလူတွေနဲ့မတူတဲ့အသွင်ပြင်ရှိတဲ့မြင့်မြတ်တဲ့လုပ်ကိုမြင့်မြတ်တဲ့အလုပ်ကိုလုပ်ဖို့အတွက်အခွင့်အရေးအများကြီးတာတဲ့ယတိယဟန်ရဲ့ဘဝအဖြစ်ကိုကူးပြောင်းနိုင်ကြတယ်ဘလို့လူမျိုးတွေကူးပြောင်းနိုင်တော့အဲ့ဒီအနှောင်ပွဲကိုဖြတ်တောက်ပြီးတော့ဖြတ်တောက်တယ်ဆိုတာကသမုဒ္ဒိတာပဟာအဖြစ်ဖြတ်တောက်တဲ့အနေအထားမျိုးကိုတော့ရာနှုန်းကြီးပြောလို့မရဘူးနော်အဲ့တော့ဒီဝိကတိဝတ်သွားတာနဲ့တန်ရုံးရှင်ကြီးကုန်ပြတ်သွားတယ်ဆိုတာတော့မဖြစ်နိုင်ဘူးပေါ့နော်အဲ့တော့ဖြတ်တောက်တယ်ဆိုတာကဒါကဘလို့ပြောရမလို့ဩမဝဲနိုင်တဲ့အနေအထားတည်းရောက်အောင်တင်းနေလောက်အောင်တော့မရှိဘူးလို့ဒီလိုသဘာဝကြကြပြောနိုင်တယ်ပေါ့နော်တရားနေခွာနိုင်တယ်ဆိုရင်မခွာနိုင်လောက်အောင်တင်းနေတာတော့မရှိဘူးပေါ့ဒါပေမဲ့အမြဲတမ်းဈာလုံးကြီးသမုရှိတာပါအပြင်အပြီးတိုင်ပြတ်တော့သွားတာလားဆိုတော့အဲ့လိုတော့လည်းမဟုတ်ဘူးပေါ့ဟုတ်လားအဲ့တော့သူဖြတ်တော့နိုင်တဲ့အနေအထားလေးကထွက်ခွာနိုင်လောက်တဲ့အနေအထားလေးဖြစ်ရအောင်တော့ဖြတ်တောက်နိုင်တယ်။မထွက်ခွာနိုင်လောက်အောင်တားထားတဲ့အတားရှိတော့မဟုတ်။အစင်ကတော့အမျိုးမျိုးရှိတယ်လို့ဆိုရမယ်နော်။ကာမတုခကာမတုခကိုဘာယပယ်ဆွံ့ရည်အနပိကိနောငဲ့ွက်ခြင်းမရှိဘဲနဲ့ဣတံပိဖြစ်သွားတာအဲ့ဒီအနှောင်ဖွဲ့တွေကိုဖြတ်တောက်ပြီးတော့ပြိပဇံတိနော်ယတိယဟန်ပြုနိုင်ကြတယ်တဲ့။နော်ဒီဂါထာလေးနှစ်ပုဒ်ကိုမြတ်စွာဘုရားကဒီဘုရားဖြစ်မှခေါ်လိုက်တာကြီးတော့မဟုတ်ဘူးသူကဘုရားမဖြစ်ခင်ဘဝတစ်ခုလုံးကလည်းပဲဂတိတူတော်စင်တပါးအနေနဲ့ဒီကာထာနှစ်ပုဒ်ကိုဟောဖို့တယ်အဲ့ဒါမြတ်စွာဘုရားကဒီခုကောသလမင်းကြီးရဲ့နောက်ရာဇဝတ်သားတွေကိုနှောင်ဖွဲ့ထားတာကိုမြင်ရလို့အဲ့ဒီအနှောင်ဖွဲ့လောက်မြင်တာတော့ရှိမယ်မထင်ပါဘူးလို့လာပြီးတော့ရှောက်ထားလာတဲ့ယဟန်တွေကိုပဲအကြောင်းပြုပြီးတော့မြတ်စွာဘုရားကအဲ့ဗန္ဒနာကာရဇတ်တော်တဲ့ပုဂ္ဂိုလ်မျိုးဆိုပြန်ဟောပြတာလည်းရှိတယ်။အဲ့ဒီဇတ်တော်ကိုအရှင်တို့အချင်းချုပ်ပြီးတော့ပြောရရင်သူကတော့ဘဝတုန်းကဘုရားလောင်းကအမေအိုကိုပြုစုလို့ကြွေးပြီးတော့အမေတစ်ခုသားတစ်ခုနေကြရတဲ့အနေအထားမျိုးကြုံခဲ့ဘူးလေ။အဲ့လိုနေတော့မေကြီးကဒီသားကိုသူ့ကိုပြုစုရတာပင်ပန်းတယ်ဆိုတော့အတင်းအိမ်အောင်ပြုခိုင်းတယ်။အဲ့ဒါအလိုမရှိဘဲနဲ့မေချမ်းသာဖို့အတွက်သားဖြစ်တဲ့လူကအိမ်အောင်ပြုရတယ်။နောက်တော့မေကြီးတည်သွားတဲ့အခါကျတော့ဒီဇနီးနဲ့အတူတူနေကြရင်းနဲ့သူ့အစားဆုံးကရည်ရွယ်ထားတာကမေတည်လို့ရှိရင်ရဟန်းပြုမယ်ရတိဝဲ့မယ်လို့သူကရည်ရွယ်ထားတာ။အိုးအဲ့ဒါမေတည်သွားတဲ့အခါကျတော့သူ့ရဲ့ဇနီးကိုသူပြောတယ်ငါရဟန်းပြုတော့မယ်ရတိဝဲ့တော့မယ်အဲ့တော့အဲ့ဒီအချိန်မှာပဲမိမကကိုဝင်ရှိအဲ့တော့ဒီကလေးလေးမွေးပြီးမှဝတ်ပါရဟန်းပြုပါအဲ့ဒါနဲ့ကလေးမွေးပြီးဒီစောင့်ကလေးမွေးပြီးပြီဆိုတော့ဒါကမိမကကိုတောင်းပြန်တယ်။ဒါမိမကလေးနုပြတ်တီတီစောင့်ပါဦး။ဒါကလေးမတက်ပြီတီတီစောင့်ပါဦး။ကလေးတို့ဟာသူယက်တီနန်တီတီစောင့်ပါဦး။နဲ့တရားပိတရားတလာပိတလာဆွဲလာတဲ့ခါကျတော့နောက်ကြတော့အဲ့ဒီတိုင်းလာကြာချီလုံနေလို့ရှိရင်ငါကြီးမန်းကျဲအောင်မဟုတ်ဘူးဆိုတော့အဲ့ဒီသားမသားအမိနှစ်ယောက်မသိခင်ထွက်ပြေးတယ်တဲ့ဘုရားလား။တော့ထွက်ပြေးပြီးတော့တော်ထဲမှာသူယသိဝရင်နဲ့သူတို့ပြောရရင်အဲ့ဒီမှာသူဇန်နေပါလိမ့်ရ။ဇန်ရတဲ့ခါကျတော့လူလောကမှာတွေ့ကြုံရတဲ့အခြေအနေတွေနဲ့နှိုင်းဆိုင်တာဘာမှပြောလို့ဟိုနှိုင်းရှင်လို့မရတဲ့ချမ်းသာမျိုးကိုသူရတယ်ပေါ့တော့လွတ်လပ်တယ်ပေါ်ပါတယ်ငြင်းအေးတယ်ပါနှောင်ဖွဲမှမရှိဘူးဆိုတဲ့အနေအထားမျိုးနဲ့ချမ်းချမ်းသာသာကြီးသူနေရတယ်အဲ့ဒီမှာဇံကစားရင်းနဲ့ဇံချမ်းသာကိုခံစားရင်းနဲ့ဒီကာထာနှစ်ပုဒ်ကိုသူမကြခဏရွတ်ဆိုနဲ့ကျူးရင်နေနတ္တတလံဗန္ဒနာမဟုတ်တိတာယတာယတံဓာရုဇပပ္ပဉ္စသာရထရတမဏိကုံတလေသူပုတ်တိတုဓာရီသူဇာယာအပိခာတန်နဲ့လှုပ်ထားတဲ့ပြက်သားနဲ့လှုပ်ထားတဲ့ကျိုးနဲ့လှုပ်ထားတဲ့အဆောင်ဖွဲ့တွေကိုဉာဏ်ရှိတဲ့လူတွေကခိုင်မြဲတဲ့နှောင်ဖွဲ့လို့မဆိုကြဘူးဗရမညာနှောင်းတွေလက်ဝက်လက်စားတွေဝတ်ထားတဲ့နောက်သားမရရဲ့ပုံမှာငဲ့ကွက်မှုလို့ဆိုတဲ့အဲ့ဒီအနှောင်ဖွဲ့ကိုသာနဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေကခိုင်မြဲတဲ့အနှောင်ဖွဲ့လို့ဆိုရတယ်အဲ့ဒီအနှောင်ဖွဲ့ကတော့ရော့နေတယ်လို့ထင်ရတယ်ဒါပေမဲ့လို့ဖြေဖို့တော့အလွန်ခက်တယ်ဒါကိုပဲဧတံပိစိတ္တဝါနာပြိပဇံတိအနာပကိနောကာမတုခံဘာယနော်ကာမချမ်းသာကိုပယ်ပြီးတော့အဲ့ဒီအနှောင်ဖွဲ့ကိုဖြတ်တောက်ပြီးတော့နော်ကာမချမ်းသာရဲ့ပုံမှာငဲ့ွက်မှုမရှိဘဲနဲ့ယဟန်ပြုနိုင်တယ်ဆိုလို့ရှိရင်အ အဲ့ဒီကာမချမ်းသာချက်လွန်ကဲတာလွန်နဲ့မြင့်မားတဲ့ချမ်းသာလို့ဆိုတဲ့ဇန်ချမ်းသာကိုရမယ်ပေါ့နော်အဲ့ဒီတော့ကလည်းပဲသူဒီကာထာနှစ်ပုဒ်ကိုရွတ်ဆိုခဲ့ဘူးတယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအကြောင်းအရာလေးကိုပြောပြပြီးတော့ဒီကာထာနှစ်ပုဒ်ကိုဟောလာအဲ့ဒီမှာဦးဇင်းတို့ဤဝင်ကျင်မှာရှိတဲ့တရားနာပိတ္တတိတရားသူတရားမြတ်တွေရကြတယ်လို့ဓမ္မပဒအထက်ကရာထဲမှာလည်းပဲအဲ့လိုဖွင့်ဆိုတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီမှာခိုင်မြဲတဲ့အနောင်ဖွဲဆိုတာလေးနဲ့ပတ်သက်ပြီးတော့တရားရှင်၁၀ပါးရှိတယ်ဆိုတာကိုအလုံးကြားဝရတယ်။ကျိုးဆယ်ကြောင်းပေါ့။အဲ့ဒီကျိုးဆယ်ကြောင်းကအောက်ကိုဆွဲချနိုင်တဲ့ကျိုး၅ကြောင်းရယ်။နော်အထက်ကနေပြီးတော့ဆွဲတင်ထားတဲ့ချီထားတဲ့ကျိုး၅ကြောင်းရယ်ဆိုရင်ကျိုးဆယ်ကြောင်းဥဒ္ဒံပါကိယအဒောပါကိယဒါတော့အဲ့လိုသုံးတယ်နော်အထက်အဖို့ကိုရောက်စီတဲ့ကျုံ၅ကြောင်းရဲ့အောက်အဖို့ကိုရောက်စီတဲ့ကျုံ၅ကြောင်းရဲ့အောက်ကိုဆွဲချနိုင်တဲ့ကျုံ၅ကြောင်းကဘာလို့ဆိုတော့တက္ကာယတိကြီးဆိုတဲ့သင်္ချာဖြစ်ပေါ်နေတဲ့ဒီယုတ်ဒီနံဒီသဘာဝတရားကိုပုဂ္ဂိုလ်တ attva လို့ငါလို့သူလို့ထင်မှတ်မားနေတဲ့သဘောနော်အဲ့ဒီကျိုးကအောက်ကိုဆွဲချနိုင်အဝိဇ္ဇိကိစ္စတဲ့ယရဏမြေသုံးပါးနဲ့ပတ်သက်လို့သုတော်ကောင်းတရားနဲ့ပတ်သက်လို့တန်ကံနဲ့ဆုံးဖြတ်ချက်မချနိုင်မင်းနဲ့သူလုံးသူလုံးတွေးတောပြီးတော့ယုံမတန်တရားဖြစ်နေတဲ့သဘောဒါလည်းပဲအောက်ကိုဆွဲမဲ့ကျိုးတစ်ချောင်းနော်နောက်သီလဝတ္တပရမတ္တတန်ရောခြင်းအဲ့ဒါကဘာလဲဆိုတော့မာဇီတော်ဘုရားကြီးရှင်းပြတာလေးကိုအမိပြုပြီးတော့ရှင်းပြရင်ပို့ပြီးတော့နားလည်နိုင်မယ်ခင်ရှင်ပါအရှင်းမြတ်တရားကလွဲလို့ကျန်တဲ့အကျင့်တွေကိုငြင်းချမ်းမှုအစ်အမှန်ကိုရရှိတယ်လို့စွဲယူတာအဲ့ဒါကိုတိလပတပရမတ္တတန်ရောခြင်းဟိုစာထဲမှာဖွင့်များတာကကိုယ့်အကျင့်၊နှွားအကျင့်စသဖြင့်အကျင့်တွေနဲ့ဖြူရှင်တန်ရှင်းနိုင်တယ်လို့ယုံကြည်တာမျိုးပေါ့ဒါကိုပို့ပြီးတော့ရှင်းရှင်းပြန့်ပြန့်ပြောရရင်အဲ့ဒီမာရှိဆိုဘုရားကြီးပြောထားတာလည်းအရမတ်သားကြကောင်းနော်တတိပဌံတရားမဂ်ကင်၈ပါးစသဖြင့်နိဗ္ဗာန်ရောက်ကြောင်းတရားမြတ်စွာဘုရားဟောထားတဲ့ဒီလူတော်ကောင်းတရားတွေကလွဲလို့တခြားတကယ်စစ်မှန်တဲ့စိတ်ရဲ့ငြိမ်းချမ်းမှုကိုရရှိနိုင်တဲ့နိလန်းတွေရှိသေးတယ်လို့ထင်နေတာ။တခြားသောနိလန်းတွေကိုဒါလည်းပဲငြိမ်းအေးဆောင်တရားပါပဲလို့ထင်နေတာ။လွဲမှားတဲ့အကျင့်မှုပေါ့နော်။တိလပတ္တပရမတ္တတန်ရောခြင်း။ဟုတ်လား။ဒါလည်းပဲအောက်ဆွဲတဲ့ကျိုးတစ်ချောင်း။နောက်ကာမိသန္တကာမဂုဏ်အာယုံရဲ့ပုံမှာနော်အလိုသန္တတေဟောကောင်းရင်လောဘပေါ့လေ။နောက်အဲ့ဒီလောဘဟာလည်းပဲအောက်ဆွဲတဲ့ကျိုးတစ်ချောင်းနောက်ကြပါသားတဲ့ဒေါသပေါ့နော်အဲ့တော့အောက်ကိုဆွဲချနိုင်တဲ့ကျိုး၅ချောင်းတနည်းအားဖြင့်အပေလေးပုံနဲ့ဒီလိုရဲ့ဘဝကိုဆက်သွယ်ပေးထားတဲ့ကျိုး၅ချောင်းလို့လည်းဆိုနိုင်တယ်ပေါ့သက္ကာယတိတိယဝိသိကိစ္စရဲ့သီလပဒပရမတ္တရဲ့ကာမိသန္တရဲ့ကြပါသားရဲ့နောက်ဦးဇင်းတို့အထက်ကိုဆွဲပြီးတော့တင်နိုင်တဲ့နော်အထက်ဘုံဘွားတွေနဲ့ဆက်တွေ့ထားတဲ့အကျိုး၅ကြောင်းလည်းရှိသေးတယ်တဲ့အားလုံးကိုဖြတ်တော့နိုင်မှအပြီးပိုင်းလွတ်မြောက်မယ်ဆိုတဲ့အတိပဲကိုစဉ်းစားရင်းနဲ့ဒီအထက်ကျိုး၅ကြောင်းကိုလည်းပဲမှတ်သားရမယ်ပေါ့ထက်ကျိုး၅ကြောင်းကဘာလဲပြောတော့ဆိုတော့ရူပယာကရူပယာကတန်ရောခြင်းဆိုတာရူပပြမာတွေတော့ဖြစ်လို့တဲ့ရူပပြမာဘဝကိုတော့ဒေါတာမေမောဆွဲမဲ့တဲ့လောဘတတ်တမျိုးပေါ့အရူပယာကတန်ရောခြင်းနဲ့အရူပယာကဆိုတာကအရူပဘုံဘဝပုံဌာနကိုဆွဲမဲ့တဲ့လောဘတတ်တမျိုးပေါ့နောက်မာနတွေအထင်ရောက်မှုဥဒိစ္စတွေကြံလွယ်မှုအဝိဇ္ဇာတွေသစ္စာလေးပါးကိုမသိမှုအတော့ဦးဇင်းတို့ရူပယာကအရူပယာကမာနဥဒိစ္စအဝိဇ္ဇာဆိုပြီးတော့ဒါကဦးဇင်းတို့ဥဒ္ဒံပါကိယတယောခြင်း၅မျိုးခုနတုန်းကအဒောပါကိယတယောခြင်း၅မျိုးအောက်ဆွဲတဲ့တရားရဲ့အပေါ်ဆွဲမဲ့တရားရဲ့အဲ့ဒီတယောခြင်း၁၀ပါးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မလေးဆရာဘုရားကြီးမဂ္ဂဒေဝလင်္ကာထဲမှာလင်္ကာလေးတွေရေးထားတာရှိတယ်ဣတိတာနဲ့ပတ်သက်ပြီးတော့ရေးတာတွေလည်းရှိတယ်နိဝရဏနဲ့ပတ်သက်ပြီးတော့ရေးတာလည်းရှိတယ်ဥပါဒဏ်နဲ့ပတ်သက်ပြီးတော့ရေးတာလည်းရှိသေးတယ်အနုတရားနဲ့ပတ်သက်ပြီးတော့ရေးတာလည်းရှိသေးတယ်။ဟောဦးဇင်းတို့တခါအောင်ဟောဖို့ပါသေးတယ်။အနုတရားသုံးဖို့ချောင်းနေတော့ရန်သူအနုတရားနဲ့ပတ်သက်ပြီးတော့စော်ကြီးရေးခဲ့တဲ့လင်္ကာလေးကိုခြေခံပြီးတော့ဟောတာပေါ့နော်။အ ခုဒီမှာတန်ရောရှင်နဲ့ပတ်သက်ပြီးတော့လည်းဆရာတော်ဘုရားကြီးကအလွန်တရာမှဉာဏ်ပညာကြီးမားကြည်ပြင်းတဲ့တွေ့ကြောင်မှတ်သားစရာကောင်းရေးနိုင်တန်ရောရှင်ဟုရှင်စဉ်ဓမ္မဤပါပကဘဝကူဒီအသိဉာဏ်နဲ့တင်ကြီးနေဝါဖြစ်သည်မြနဲ့မြဲလာပတ်နောင်ကျိုးတန်နောင်တို့မချောင်းကျက်တင်ဖွဲ့ချီပြင်း၍ခပင်ပြောသူနဲ့လူသူတို့ဖြစ်တိုင်းကိုနဲ့ပုဂ္ဂိုလ်ဇံတို့များသူတို့ဝိစုအတွင်ရှင်လေခြင်းဖြင့်ဝကင်းကြီးရာမသွားတာကေပထမတစ်ပိုက်ကနော်တယောစဉ်လို့ဆိုတဲ့ယုံညံ့တဲ့တရားဆယ်မျိုးရှိရဲ့အဲ့ဒီတရားဆယ်မျိုးကဒီဘဝကူပွားမှာဖြစ်သည်မြတ်တဘွားတွေကိုနော်မြဲလာပတ်နောင်ကျိုးတန်လောင်တို့တန်ကျိုးနဲ့တောင်းပွက်ထားတယ်လို့ခြိပတ်ထားတယ်လို့မချောင်ကျက်တင်ဖွဲ့ချီခြင်း၍မချောင်ကျက်တင်ဖွဲ့ချီခြင်း၍နော်စကလုံးသုံးသုံးလေးကအရင်မျက်ကြည့်ထဲမှာသင်္သာမြင်လာရှိတယ်ခပင်ကျော်သူနဲ့လူသူတို့ဖြစ်တိုင်းကိုနဲ့ပုဂ္ဂိုလ်ဇံသူများသူတို့ဝိတုအတွင်ကျင်လေခြင်းဖြင့်ဝိကင်းကြီးရာမသွားတာလေအဲ့ဒီကျိုးချေချောင်းနဲ့ခြိခံထားရတဲ့အတွက်ကြောင့်ဒီသတ္တဝါတွေဟာနော်ဒီတန်တရားဝတ်တွင်မှာပဲကျင်လင်းနေကြရတယ်တကယ်စစ်မှန်တဲ့ချမ်းသာနိဗ္ဗာန်တည်းရောက်အောင်သူတို့ဟာဟုတ်ပြီးတော့မထွက်နိုင်ကြဘူးတဲ့ဒီကျိုးဆယ်ကြောင်းနဲ့ခြူခံထားရတဲ့အတွက်ကြောင့်မလွတ်မလပ်ပဲနေကြရတယ်။တာယောရှင်ဟုရှင်စဉ်ဓမ္မဤပါပကဘဝကူလီအတင်ကြီးနဲ့တင်ကြီးနေဝဖြစ်သည်မြန်နဲ့ဒီနေ့မှာဘဝကူလီဆိုတဲ့စကားလေးကိုလည်းပဲနားလည်ဖို့လိုရပေါ့နော်။တတ္တဝါတဘုံကူဝါနဲ့တချို့လည်းပဲဒီလိုကြက်မှတ်ထားတာတွေရှိဟုတ်လား။ဘဝတွေကိုမြတ်စွာဘုရားအမျိုးမျိုးပိုင်းပြီးတော့ကြားတာတွေရှိကာမဘဝရူပဘဝအရူပဘဝလို့ဘဝကို၃မျိုးပိုင်းတာလည်းရှိတယ်။နော်ဒီမှာတော့ဘဝကို၉မျိုးပိုင်းခြားပြီးတော့ပြောတယ်ပေါ့။အဲ့ဒါကအရှင်တို့မြတ်စွာဘုရားဟောထားတဲ့ဒေသနာတွေထဲမှာလည်းပဲများစွာပါပါတယ်။ဒါဘဝ၉ပါးဆိုတာကဘာတွေကိုပြောတာလဲ။ကာမဘဝ၊ရူပဘဝ၊အရူပဘဝလို့၃ပါးကိုအခြေခံအရင်မှတ်ရအောင်။ကာမဘဝဆိုတာကအပေလေးပုံနဲ့လူဘဝ၊နတ်ဘဝကိုကာမဘဝလို့မှတ်ရအောင်။ရူပဘဝဆိုတာကရူပဈမတိဒါကိုရူပဘဝလို့မှတ်ရတယ်။အရူပဘဝဆိုတာကရုပ်မရှိတဲ့အရူပဘဝကိုအရူပဘဝလို့အရူပဘဝမှာဖြစ်နေကြတဲ့ဈမတွေကိုအရူပဘဝနော်။ရူပဘဝမှာဖြစ်နေကြတဲ့ဈမတွေကိုရူပဘဝ။ကျန်တဲ့နတ်ပြည်ဈမနတ်ပြည်လူပြည်နော်အပေလေးဘဝမှာဖြစ်နေကြတဲ့ဘဝတွေကိုကာမဘဝလို့ကာမဘုံလို့ဒီလိုမှတ်ရတယ်။ကာမရူပအရူပပြီးတော့ပါတင်ကြီးတဲ့အတင်ကြီးတဲ့နေဝတင်ကြီးနာတင်အတင်ကြီးဘဝအတင်ကြီးဘဝနေဝတင်ကြီးနာတင်ကြီးဘဝတင်ကြီးဆိုတာဘာပြောလို့တင်ညာရှိတဲ့ဘဝခုဒါမှမဟုတ်ဦးလို့ရနေတဲ့ဘဝဟာအဲ့ဒီတည်းကိုလည်းအကျုံးဝင်တယ်တင်ညာရှိကြတဲ့သရဝါတွေနော်နတ်တွေလည်းပဲဒါတင်ညာရှိကြတဲ့သရဝါတွေဂျမားတွေထဲမှာလည်းတင်ညာရှိတဲ့ဂျမားတွေရှိရဲ့နော်အဲ့တော့အတင်ကြီးဆိုတာတင်ညာမရှိတဲ့ဘုံဘဝကိုပြောတာတတဝါရီနေထိုင်ရာဘဝကိုပြောတာအတ္တင်ကြီးနော်တခါနေဝတင်ကြီးနာတင်ကြီးဆိုတင်ညာရှိသည်လေးမဟုတ်တင်ညာမရှိသည်လေးမဟုတ်နော်နေဝတင်ညာနာတင်ညာရနာဘုံမှာကြောင်းနေကြတဲ့တတဝါရီကိုညှိညွှန်းတာနော်အဲ့တော့6 6မျိုးရှိတော့နော်နောက်ဦးဇင်းတို့ခန္ဓာ5ပါးနဲ့ခန္ဓာဆိုတဲ့အစုအဖွဲ့နဲ့ပိုင်းဖြတ်ပြီးတော့ပြတာလည်းရှိသေးတယ်အဲ့ဒါကဘာလို့ဆိုဧကောကာရဘဝသတုဩကာရဘဝပြင်စောကာရဘဝဧကောကာရဆိုတာခန္ဓာတဘာပဲရှိတဲ့ဘဝနော်အတ္တဉ္စတဘုံဘဝတွေကိုလည်းပဲတချို့ကြားဘူးနိုင်တယ်လို့ထင်နော်အတ္တဉ္စတဂျမားဆိုတဲ့ကြားဘူးတယ်မဟုတ်လားအေးဟုတ်ခန္ဓာတဘာပဲရှိနော်နာခန္ဓာ၄ပါးမရှိဘူးယုတ်ခန္ဓာပဲရှိတယ်နောက်စတုဩကာရဆိုတာနာခန္ဓာ၄ပါးပဲရှိတယ်ခန္ဓာ၄ပါးပဲရှိတယ်ခန္ဓာ၅ပါးမစုပ်ဘူးပေါ့နော်အပြင်သောကာရဆိုတာခန္ဓာ၅ပါးစုံနေ။ဒါကဘုဒ္ဓပြောပြတယ်နော်။ကာမဘဝ၊ရူပဘဝ၊အရူပဘဝ၊သင်္ကြန်ဘဝ၊အသင်္ကြန်ဘဝ၊နေဝသင်္ကြန်၊နာသင်္ကြန်ဘဝ၊ဧကောကာရဘဝ၊သတုဩကာရဘဝ၊ပြင်သောကာရဘဝ၊ဘဝကိုကိုမျိုးပိုင်ပြီးတော့နားလေကြည့်တာ။ဒါကိုဆိုကြီးကရေးတာ။တာယောရှင်ဟုရှင်ရှင်ဓမ္မဣပံပကဘဝကူလီအသင်္ကြန်နဲ့သင်္ကြန်နေဝဖြစ်သည်မြနဲ့မြဲလာပတ်နောင်ကျိုးတန်လောင်တို့မချောင်ကျက်တင်ဖွဲ့ချီပြင်း၍ခပင်ပြောသူနတ်လူသူတို့ဖြစ်တိုင်းကိုနဲ့ပုဂ္ဂိုလ်ဇံတူများသူတို့ဝိစုအတွင်ရှင်လေခြင်းဖြင့်ဝိကင်းကြီးရာမတော်တာခေမတော်တာဘူးဆိုတဲ့ဒီကလုံးလေးသိချခံစားကြည့်နော်မလုံတာဘူးဟုတ်လားအကြောင်းမျိုးမျိုးကြောင့်ဒီတွေကနေမထွက်တာဘူးဒီကလုံးအုံလုံးတွေကဟောတိတိချာလေးစစ်စစ်ပေါက်ပေါက် တွေးကြည့်ရင်အလွန်ရတာရှိတယ်နော်သူကပြောလိုတဲ့သဘောလေးတွေကိုမြင်ရတယ်ပေါ့ဟုတ်လားကိုကင်းကြီးညာမသွားတာကဲဘာလို့မသွားတာလဲတော့နော်အဲ့ဒီတန်ရုပ်တင်ကျိုးတွေကမချောင်ကျက်တင်ဖွက်ချီပြင်းပြီးဖွက်ထားတာချီထားတာချောင်ကိုမချောင်ဘူးအလွန်ကိုကျက်ကျက်တဲတဲချီခံထားရတယ်နော်မချောင်ကျက်တင်ဖွက်ချီပြင်း၍ခမင်းပြောသူနဲ့လူဆိုသူနော်ဖြစ်တိုင်းကိုလည်းပုဂ္ဂိုလ်ဇံတို့များသူတို့ဝိစုအတွင်ကျင်လေခြင်းဖြင့်ကိုကင်းကြီးကမသွားတာကဲဒီတဲ့ပဲနေနေရတာနဲ့ပဲချိန်ကုန်နေတယ်ဘို့ဆိုလိုတာအဲ့ဒါကိုဆက်ပြီးတော့ဆိုကြရဘလို့ရေးတော့ဝိစုအတွင်ကျင်လေခြင်းဖြင့်ဝေကင်းကြီးကမသွားတာကဲကာမရာဂဘဝစသည်တဲ့ဒါကတန်ရောခြင်း၁၀ပါးကိုသူကအတူတူလေးပဲပြောလိုက်တော့ကာမရာဂတန်ရောခြင်းဘဝရာဂတန်ရောခြင်းဟုတ်လားအဲ့ဒီတန်ရောခြင်းတွေဟာကာမရာဂဘဝစသည်လူတို့ကြည်ဝဲရှားကြီးမကတိမ်မွေ့လာတာအလွန်တိမ်မွေ့တဲ့ကြိုမျိုးပေါ့တန်ရောခြင်းတရားရှားကြီးမကတိမ်မွေ့လာတာဒေဝပန္နနာနတ်မနှမျိုးနတ်တို့ကျိုးထက်သဘောလံကစသလွန်၍အပ္ပန္တရာဟရယ၌ပွဋ္ဌသိမ်မွေခြင်အောင်လေးလေဒေဝပန္ဒနာနတ်မနှမျိုးနတ်တို့ကျိုးတဲ့နတ်တွေရဲ့ကျိုးတဲ့တောင်ခံရတယ်တဲ့အဲ့တော့ဒီနေ့မှာနတ်တွေရဲ့ကျိုးဆိုတာနဲ့ပတ်သက်ပြီးတော့ခေါင်းထဲပေါ်လာတာလေးတခုဩတရားမင်းနဲ့အာဝိနာနဲ့အတူတာနဲ့နော်ရန်သူတွေဖြစ်ဖြစ်ကြတယ်ဆိုတာကတမ်းမြတ်စွာဘုရားရဲ့ဟောပြောတဲ့ဒေသနာလေးကိုခြေခံပြီးတော့လူသားတွေသိခွင့်ရတယ်နော်။အဲမှာအသူရာတွေဘက်ကနောက်ကောင်းဆောင်နမင်းကြီးကသတ္တဇာမင်းရဲ့နမိဗျာသူသားရဲ့ဖာသမဲတော်ပဲလေ။အတော့ဦးပြောရင်တာကအဲ့ဒီဝိပတိတိအသူရာနဲ့သတ္တဇာမင်းကတစ်ဖက်ကတစ်ဖက်တစ်ဖက်ကောင်းဆောင်ပေါ့သတ္တရာမင်းကလည်းတာဝိတ္တနဲ့တည်းကိုမှားထားတယ်တကယ်လို့သို့နိုင်လို့ရှိရင်အတူတာတို့ရဲ့ကောင်းဆောင်ဖြစ်တဲ့ဝိပ္ပစီတိကိုနှောင့်ဖွဲ့ပြီးတော့ငါးဒီကိုခေါ်ခဲ့ဝိပ္ပစီတိကလည်းပြောထားတယ်တဲ့သူ့ရဲ့အတူရာတွေကိုသို့နိုင်လို့ရှိရင်သတ္တရာမင်းတာဝိတ္တတို့ရဲ့ကောင်းဆောင်တရားမင်းကိုအနှောင့်ဖွဲ့လေပင်တည်းငါးခုမြောက်ရှိတဲ့အနှောင့်ဖွဲ့ကိုနှောင့်ဖွဲ့ပြီးတော့ငါးဒီကိုခေါ်ခဲ့တယ်အဲ့လိုချင်းချင်းမှားထားတယ်တဲ့အဲ့ဒါတချိန်မှကျတော့တိုက်ကြခတ်ကြရင်းနဲ့တာဝိတ္တတွေကနိုင်တယ်တဲ့နိုင်တဲ့အခါကျတော့တာဝန်သားတွေကအဲ့ဒီဝိပ္ပစီတိအတူတည်းကြီးကိုတောင်းဖွဲ့ပြီးတော့ဗျာမင်းကြီးခေါ်သွားတယ်။ဟိုကျတော့ဗျာမင်းကသူ့ကိုနတ်တို့ရဲ့ကျိုးပေါ့နော်ဒါကစဉ်းစားတဲ့အရာလေးဆိုတော့သူ့ကိုတောင်းဖွဲ့ထားတယ်။ခြေနှစ်ချောင်းလက်နှစ်ချောင်းလက်ပင်းအားကိုအနှောင်ဖွဲ့နှောင်ဖွဲ့ထားတယ်။အဲ့ဒီအနှောင်ဖွဲ့ကဘလောက်နှုံညံ့သိမ့်မွေ့လဲဆိုရင်တဲ့။အဲ့ဒီဝိပ္ပစီတိအတူတည်းကြီးရဲ့စိတ်ထဲမှာဟောဒီဗျာမင်းကအလွန်ယုံညံ့တဲ့လူအလွန်ယုံကြည်တဲ့နတ်ပဲဒါကြောင့်သူ့ကိုငါတိုက်ခိုက်တယ်သူကမကောင်းဘူးလို့တရားမင်းကိုမကောင်းဘူးလို့ဆိုးလေလို့ထင်နေတဲ့မြတ်အဲ့ဒီအနောင်ဘောကလို့ကိုမလို့ဘူးကြက်ကြက်တဲတဲ့နေရတယ်။အော်တရားမင်းကမှန်ပါလေငါကူကမှားတာလို့တရားမင်းကောင်းတယ်လို့မြင်တယ်လေအဲ့ဒီအနောင်ဘောမရှိဘူးလေ။နောင်ဘောလွတ်နေတယ်။သူ့စိတ်ထဲကကြောင်းလိုက်တိုက်တာနဲ့အနောင်ဘောကတော့လွတ်ချင်းမလွတ်ချင်းဖြစ်နေတယ်ကောင်းတယ်လို့တင်တာနဲ့အနောက်ဘက်လွတ်တယ်။ဒါကြောင့်မကောင်းဘူးလို့တင်တာနဲ့အနောက်ဘက်နောက်ဘက်ပြီးသားဖြစ်တယ်။ဘလောက်နုံညံ့သိမ်မွေ့တဲ့အနောက်ဘက်လဲနော်။စိတ်ပေါ်မှာမူတည်ပြီးတော့ကိုဖြစ်နေတာ။ဒါကြောင့်မကောင်းတယ်လို့တင်တာနဲ့လွတ်တယ်မကောင်းဘူးတင်တာနဲ့နောက်ဘက်ပြီးသားဖြစ်တယ်ကဲ။နော်။အဲ့ဒါကိုကျွန်တော်ကြီးကဒီမှာဒေဝပန္နနာနတ်မနှမျိုးနတ်တို့ကျိုးထက်သဘောလံကဆဆလွန်၍အဲ့ဒီနတ်တွေရဲ့ကျိုးထက်အစာပေါင်းများစွာတာလွန်ပြီးတော့နုံညံ့နဲ့သိမ်မွေ့တယ်ခိုင်မြဲနော်။ဒေဝဗန္ဒနာနတ်မနှမျိုးနတ်တို့ကျူတဲ့တဘောလကစသလွန်၍အဗန္ဒရာဟရယ၌ပွဋ္ဌသိမ်မွေ့ခြင်အောင်လေးလေဘယ်မှာခြိထားတာလို့ဆိုတော့အော်ဒီဟရယဝိတုမှာမီးနေတဲ့စိတ်ကိုခြိထားတာတဲ့ကျိုးဆယ်ကြောင်းနော်အဗန္ဒရာဟရယ၌ပွဋ္ဌသိမ်မွေ့ခြင်အောင်လေးလေမရွေ့စားတယ်ရွေ့လို့ကိုမရဘူးတဲ့သူ့ရဲ့စကလုံးစလုံးကြီးအဘိဓိပဲဖြစ်ဖွဲ့နေလို့ချင်းတရားပြီးမှာမဟုတ်ဘူးနော်အဗန္တရာဟရယ၌ဖွဋ္ဌသိမ်မွေ့ခြင်အောင်လေးလေမရွေစားအသားမရနဲ့တိုင်းကားကြည်ရောမကွာစနိုင်သက်ဆုံးတိုင်တဲ့ဒီလိုနဲ့ပဲတည်ရတာပဲပေါ့အသက်ဆုံးထိနေသွားတာပဲပေါ့လက်ကင်မတိမျက်စိမတင်ကျိုးဆယ်မြင်ဖြင့်သို့တင်မပြတ်ဆဲခွေပတ်ကြည့်ကဲတရားရှင်ကိုပြောပုံလေးနော်လက်နဲ့ကင်လို့လည်းမချီဘူးတဲ့ကင်လို့မရမျက်စိထဲမှာလည်းမထင်ဘူးတဲ့ကြည့်လို့လည်းမြင်ရတာမဟုတ်ဘူးလက်ကင်မတိမျက်စိမတင်ကျိုးဆယ်မြင်ဖြင့်ကျိုးဆယ်ကြောင်းသို့တယ်မပြတ်ခြေခွေပတ်ပြီးမလွတ်နိုင်ကြကိုဘဝကိုဘဝထပ်ပြီးတော့လာပြန်ပြီနော် မင်းညာမျိုးကြွကြွကျူနဲ့ညူညူဆူဆူဟင်းရဲ့ဦးရဲ့တီးဦးမချီဆိုင်တီပြင်းပြပူတော့ကနဲ့တောက်ကြထိုးဤတီးဤလင်ကတိလင်တာမဆုံးဆအောင်ဒုက္ခလွန်ကဲချီနောင်မြဲသည့်ဆင်းရဲတပေပေနဲ့လာတမုံအဲ့လိုလေးဆုံးတတ်တယ်။ကြပြားရေးတဲ့နေရာမှာတော့နော်ဆရာတော်ကြီးကအတုမရှိလို့ပြောရမှာနော်။အဲ့မကားဒီဝါကျမ်းကြီးကိုနော်လေ့လာပြီးတော့ဖတ်ရှုတဲ့အလေးချင်းလှုပ်ကြည့်ဘယ်ပိုက်ကိုပဲဖတ်ဖတ်အချို့အားတွေလည်းနားမလည်ရသေးတယ်လည်းပါမယ်။တူကပောရဏစကားတွေအဲ့ချို့ဒီကလုံးတွေဝါရတယ်ကျတော့နားမလည်ဘူး။ဒါကြောင့်အချို့ဆိုလို့ချင်းအဲ့ဒီဥစ္စာကိုနတ်ထချက်ပြီးတော့ဒါကိုအတိပဲဖွင့်ဆိုတဲ့ကျမ်းကိုရေးနိုင်ဖို့တိတ်မလွယ်ဘူး။တချို့ထပ်ပြီးတော့ဖွင့်ရတာလည်းရှိတယ်။မကားဒီဝါနော်အဲ့ဒါဒီမှာသတော်ကြီးရေးထားတဲ့ဒီတန်ရောကျင်နဲ့ပတ်သက်တဲ့လင်္ကာလေးကတန်ရောကျင်တရားရဲ့သဘောတဘာဝကိုနားလည်အောင်ကြိုးစားတဲ့နေရာမှာအထောက်အကူပြုနေပေါ့တန်ရောကျင်ကိုဆက်ကျင်ဓမ္မဤပါပကဘဝကုတိအသင်ကြီးနဲ့သင်ကြီးနေဝဖြစ်တဲ့မြန်နဲ့မြဲလာပတ်နှောင်ကြိုးတန်လောင်တို့မချောင်ကျက်တင်ဖွက်ချီပြင်း၍ခပင်ပြောသူနတ်လူတို့တို့ဖြစ်တိုင်းကိုနဲ့ပုဂ္ဂိုလ်ဆန်တို့များအထုတို့ဝိစုအတွင်ကျင်လေခြင်းဖြင့်ဝိကင်းခြင်းရာမသွားတာကေကမယာကဘဝစသည်လူတို့ကြည်ဝဲကြာကြီးမကသိမ်မွေ့လာကဒေဝဗန္ဒနာနတ်ဘာနှမျိုးနဲ့တို့ကျိုးတဲ့တကိုးလံကံစသလွန်၍အပ္ပန္တရာဟရယ၌ပွက်ထသိမ်မွေ့ချီနောင်လေးလျက်မရွေစအားသားမယားနဲ့တိုင်းကားကြည်ရောမကွာစနိုင်သက်ဆုံးတိုင်လက်ကင်မတိမျက်စိမထင်ကျိုးစင်မြင်မြင်သို့တည်မပြတ်ဆဲဝေးပကြီးမလွတ်နိုင်ကြကိုဘဝဝင်နိညာညင်းမျိုးကြွကြွဆူနဲ့ညူညူဆူဆူဟိမ့်ဟဲဥ၍တိဥမချိဆိုင်တိပြင်းပြပူတော့ကနဲ့ကြောက်ကြစုဤတီဤလျင်ကတိလင်္ဒမဆုံးဆအောင်ဒုက္ခလွန်ကဲရှင်အောင်မြည်သည့်ဆင်းရဲတပေပင်နဲ့လာတမို့ဒုက္ခတွေနဲ့ပဲအမြဲတမ်းပေးကြံနေတယ်ပေါ့နော်ကိုဘွားနော်ဘာလို့တော့ဒီနေရာကဘာလို့မလွတ်တာတော့လို့မေးရင်ကျိုးစဲကြောင်းကကိုကိုခြိထားလို့ဟုတ်လားဆက်ပြီးတော့ဦးကြီးတို့ဘာပြောချင်တော့ဆိုတော့အဲ့ဒီကျိုးစေချောင်းလေးမှာဘယ်ကျိုးဟာအဆူဆုံးလေးဘယ်ကျိုးဟာအဓိကအကျဆုံးလေးဆိုတာလေးကိုစဉ်းစားကြည့်ဖို့ဘယ်ကျိုးဟာအဆူဆုံးလေးလို့မေးရင်တက္ကာယဒိဋ္ဌိဆိုတဲ့ကျိုးဟာအဆူဆုံးပဲ။ဘာပြောလို့လဲဆိုလို့ရှိရင်ခိုင်မာတဲ့အကြောင်းပြချက်တစ်ခုပြကြည့်ရအောင်နော်။အဲ့ဒီတက္ကာယဒိဋ္ဌိဆိုတဲ့ကျိုးကလားအပြည့်အစုံဖြတ်တောက်နိုင်မယ်ဆိုလို့ရှိရင်ကျန်တဲ့ကျိုးတွေကအချင်းအနှင်းနဲ့အမြန်ဆိုလို့တရားပေါ်ပြရမှာပဲ။သူမပြတ်သေးတဲ့မြတ်ကျန်တဲ့ကျိုးပြတ်ဖို့မျှော်လင့်ချက်မရှိဘူး။သူပြတ်ပြီးပြီဆိုလို့ရှိရင်တော့ကျန်တဲ့ကျိုးတွေကတိတ်မကြဘူး။အလွန်ဆုံးကာမဘုံဘွားခုနှစ်ဘွားလောက်နေပြီးအကုန်လုံးပြတ်တော့အောင်ပါ။ဟုတ်လား။ဒါကြောင့်တက္ကာယဒိဋ္ဌိဆိုတဲ့ဒီကျိုးရဲ့သဘာဝကိုအောင်းအောင်းနားလည်အောင်ကြိုးစားရမယ်။တော်တော်ကလည်းပဲအထိုင်းလျောက်ပြောခဲ့ပြီးသားဒီတက္ကာယဒိဋ္ဌိနဲ့ပတ်သက်တဲ့အသေးပဲကလည်းပဲညာတော်ဖြင့်နားရည်ဝါပြီးသားအကြောင်းအရာတစ်ခုပါနော်။တာကာယဒိဋ္ဌိမူရင်းတကလုံးပါဟုတ်လားတာကာယကာယဆိုတာအပေါင်းပဲတဆိုတာသင်္ချာရှိနေတာသင်္ချာဖြစ်နေတာဒိဋ္ဌိဆိုတာအဲ့ဒါရဲ့ပုံမှာအမျိုးမျိုးထင်နေတာသင်္ချာဖြစ်နေတဲ့သဘာဝတရားရဲ့ပုံမှာအထင်မျိုးမျိုးမှားနေတာအဲ့ဒါကိုတက္ကာယဒိဋ္ဌိဉာဏ်မြင်လေးပြောရရင်နော်သတင်္ချာဖြစ်နေတာကဘာလို့ဆိုတော့ရုပ်ဓာတ်နံဓာတ်သဘာဝတရားတွေပေါ့အကြောင်းအားလျော်ဆိုတာဖြစ်နေတာပဲအဲ့ဒါကြောင့်တယောက်ကဆန်းကျင်လို့ဖြစ်နေတာတော့မဟုတ်ဘူး။သူ့အတူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတာ။ဟုတ်လား။သူ့အတူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတာ။ဒါပေတော့ကစပြီးတော့ဖြစ်တာတော့ဘာတော့ညာတော့တွေးဖို့ဆိုတာတော့အရင်ကညင်မသိသိနိုင်တဲ့အနေအထားကိုရောက်မှာနော်။ဟုတ်လား။ခုလုံးလုံးစေဒီရုပ်ဒီနာကိုကိုယ့်ရဲ့ညာနဲ့သိလို့ရတဲ့အနေအထားကိုဝေဖန်ကြည့်ပိုင်းချက်ကြည့်။အခုဖြစ်နေတဲ့သဘာဝတရားလေးတွေကဘာကြောင့်ဖြစ်လဲ။သူ့အရင်ကဖြစ်ခဲ့တဲ့ရုပ်နာကိုပဲအမိပြုတ်ပြီးတော့အကြောင်းပြုတ်ပြီးတော့ဖြစ်နေတာပဲ။ကိုကြားတယ်ဆိုတာနားမရှိဘဲနဲ့မကြားရဘူးနော်အသံမရှိဘဲနဲ့မကြားရဘူးနော်ဟုတ်တယ်မဟုတ်လားချက်ချက်ပြီးတော့အကြောင်းအကျိုးဆင့်ဆင့်ဆင့်ဆင့်ပြီးတော့ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေတယ်ဆိုတာအလွန်ထင်ကြားတယ်ဒီကြားတာကိုပဲအကြောင်းပြုပြီးတော့ဒီကလုံးတွေကိုမျိုးမျိုးပုံဖော်မယ်စိတ်ထဲမှာအလုတ်လုံမယ်မှတ်သားထားတဲ့သင်ညာတွေနဲ့ပေါင်းပြီးတော့အလုတ်လုံမယ်ပေါ့နော်အဲ့ဒါအတိပဲပေါ်လာပြီးဆိုလို့ချင်းနားလည်မှုတစ်ခုရမယ်အဲ့ဒီနားလည်မှုကိုခြေခံပြီးတော့ကောင်းတယ်ဆိုတဲ့ခံစားမယ်အဲ့ဒီခံစားမှုကိုအခြေခံပြီးတော့ကောင်းရင်ကောင်းတယ်၊ခြင်းရင်ကောင်းတယ်ခြင်းတို့တုံ့ပြန်မယ်မကောင်းမှုခြင်းရင်မကောင်းမှုခြင်းတို့တုံ့ပြန်မယ်ဒီလိုသွားနေတာအဲ့ဒါတွေကဘယ်လိုလုပ်ဖြစ်နေတုံးဆိုသူတို့အကြောင်းကျိုးချက်ချက်ပြီးတော့ဖြစ်နေတယ်ဆိုတာအလွန်ထင်ရှားတယ်ဟောဒီအချိန်မှာဒီလိုတရားစကားကိုနားထောင်မနေဘူးတနည်းအားမရောက်နေမယ်ဆိုရင်ဒီလိုယုံနံမျိုးဒီလိုအနေအထားမျိုးဒီလိုအတွေ့အမျိုးဒီလိုစိတ်ကူးမျိုးဒီလိုခံစားချက်မျိုးဖြစ်လာကြတဲ့အကြောင်းရှိအဲ့ဒီနေရာအဲ့ဒီအချိန်မှာအဲ့ဒီအကြောင်းတရားနဲ့เนาะဆက်ဆက်ပြီးတော့အဲ့ဒီအကြောင်းတရားနဲ့နော်ဘယ်လိုပြောမလဲအဲ့ဒီအကြောင်းအားလျော်ဆိုတာဖြစ်နေမဲ့အကျိုးရလဒ်တွေပဲဖြစ်နေတယ်ဟုတ်တယ်မဟုတ်လားရှင်းလားနော်ဒီဥစ္စာက အခုချိန်မှာသမင်းစားနေမယ်ဆိုလို့ချင်းအဲဒီသမင်းစားတာနဲ့ပတ်သက်တဲ့ဆက်ဆက်တဲ့ကြောင်းကျဆက်ဆက်ပြီးတော့ရုပ်တည်နေလို့ဆက်ဖြစ်နေမှာပေါ့အခုတရားနာနေတဲ့ခါကျတော့တရားနာတာနဲ့ပတ်သက်ဆက်ဆက်တဲ့တဘာဝတရားတွေဆက်ပြီးတော့ဖြစ်နေမယ်ပေါ့ဒါတော့တရားနဲ့တရားတော့ဖြစ်တာချင်းတူတယ်လို့တော့မဆိုနိုင်ဘူးနော်ဟိုဒီစကားသာကိုဘလို့အတိပဲပေါ်မလဲကိုဘလို့နားလဲမလဲအဲ့ဒီမှာတရားနဲ့တရားကွဲပြားသွားတယ်ပေါ့အဲ့ဒီနားလဲမှုကွဲပြားသွားတာကိုအကြောင်းပြုပြီးတော့ပြန်လဲတုံ့ပြန်မှုခံစားရမှုဘလို့နည်းနဲ့မှတရားနဲ့တရားမတူနိုင်ဘူးဟုတ်ရဲ့လားဆိုတော့ပြောချင်တာကဘာလဲဆိုရင်ဒီတဘာဝတရားတွေကသူ့အတူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာဘယ်တော့မှစဖြစ်တာလဲဆိုတာကိုမစဉ်းစားနဲ့နော်အစအောင်ကျိုးလို့မရတော့အောင်ရှည်လဲရလာပြီလို့မြတ်စွာဘုရားအဲ့လိုဟောခဲ့တယ်အနတ်မတ္တခောယံတန်တာဟောဒီတန်တရားရဲ့အစကလားကျိုးလို့မရတော့နော်ညင်ထဲမှာမထင်ရှားတော့အောင်ရှည်လျားခဲ့လာပြီလို့ဒီလိုပြောတာဟုတ်လားအဲ့တော့ပြောချင်တာကဘာလဲတက္ကရာတိတိကိုပြောချင်တာနော်ဒီတင်စားဖြစ်ပေါ်နေတယ်သူ့အတူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတယ်တက်တက်သဘာဝတရားအစုကိုဒကာရမတို့ဦးဇင်းတို့တွေကအမျိုးမျိုးထင်နေတယ်ဘလို့ထင်နေတော့ပုဂ္ဂိုလ်တတ္တဝါလို့ထင်တယ်ငါလို့ထင်တယ်သူလို့ထင်တယ်အဲ့ဒါနဲ့ပတ်သက်ဆက်ဆက်ပြီးတော့ငါဟာလို့ထင်တယ်သူဟာလို့ထင်မယ်ငါနဲ့ယဉ်ကျေးတဲ့လူလို့ထင်မယ်ငါနဲ့မယဉ်ကျေးတဲ့လူတွေအမျိုးမျိုးပေါ်တော့မဆုံးနိုင်ဘူးတက္ကရာတိတိကိုရှေ့ခံပြီးတော့ထက်ပြီးတော့လွဲသွားတာမှားသွားတယ်အများကြီးရှိဘူးလားတကယ်တမ်းကပြန်စမ်းသကြည့်တယ်ပေါ့နော်ဒီသက်္ကာယဒိဋ္ဌိကိုအခြေခံပြီးတော့ပဲလောဘဒေါသတွေကပြင်းပြင်းထန်ထန်ဖြစ်ကြတာဒါကောကိုလေးပြီးတဲ့လောက်ညံနေတဲ့တွေးကြည့်တာအကယ်၍သက်္ကာယဒိဋ္ဌိဒါမရှိဘူးဆိုလို့ရှိရင်လောဘဒေါသတွေကအဲ့လောက်ပြင်းထန်စရာအကြောင်းမရှိဘူးဥက္ကိုတတ္တဝါလို့ထင်လို့သာလဲဆွဲမမှုကအကြီးကျယ်ဖြစ်တယ်မကျေနပ်မှုကလည်းအကြီးကျယ်ဖြစ်တယ်ကြရပါစို့အခုတယောက်ကအောက်ကနေကိုယ်ကိုနှမ်းဆဲမယ်ဆိုရပါစို့စိတ်တုံမယ်ပေါ့နော်နာမည်ခေါ်ပြီးတော့ဆဲလိုက်မယ်ဆိုစိတ်တုံမယ်ပြောမှသိကြည့်တယ်ဟာအဲ့ဒါကလူမဟုတ်ဘူးစက်ရုပ်ကြီးပဲတကယ်လို့လားအဲ့လိုမျိုးဖြစ်မယ်ဆိုလို့ရှိရင်သိတူမလားရေကျင်သိတောင်ပေါက်သွားမှာနော်ပုဂ္ဂိုလ်တ ত্ত্ব ဟာမဟုတ်ဘူးဆိုတာသိလိုက်တာနဲ့သိတဲ့မှာနော်ဒီဒေါသအတိုင်းတာအများကြီးကြော့ကြမသွားဘူးလားကြော့ကြသွားတယ်ဟုတ်လားအဲ့လိုပဲဆွဲမဲ့မှုဆိုရတယ်တွေ့ကြည့်သဘာဝတရားတက်တက်ဆိုတဲ့အမြင်ရှိလို့ရှိရင်ဘလောက်ကြီးမဆွဲမဲ့ဘူးပုဂ္ဂိုလ်တ ত্ত্ব ဟာဆိုတဲ့အမြင်မှမှုကိုခြေခံထားမယ်အဲ့ဒါပါနေမှာဆိုတော့ဆွဲမဲ့မှုကရှိတယ်ဒါကြဒီပုဂ္ဂိုလ်တ ত্ত্ব ဟာလို့ရှင်နဲ့အရှင်လေးကိုမနာလေမှုရှိအောင်အများကြီးစဉ်းစားကြည့်နော်သတ္တမလို့ကျိုးစေကြောင်းထဲမှာဘယ်ကျိုးဟာအရေးကြီးဆုံးတော့အဓိကကြဆုံးတော့လို့မေးရင်သက္ကာယဒိဋ္ဌိပဲသူမှားရင်းမှုကြီးပဲလေတကယ်တော့အဲ့ဒီမှားရင်းမှုကြီးကိုအားနည်းသွားနောက်ဆုံးကြောက်ဖို့ဆိုတဲ့ညွန်မှန်းခြင်းနဲ့ဒကာရမတို့ဦးဇင်းတို့တွေဒီသတိပဋ္ဌာန်ဘာဝနာလို့ကိုကျူစားကြရတာကိုယ်အမှားယွင်းနေတာကဘယ်ပုံမှာမှားယွင်းနေတာတော့လို့မင်းဒီယုတ်ဒီနာဒီသဘာဝတရားရဲ့ပုံမှာပဲမှားယွင်းနေတာဒီခန္ဓာ၅ပါးရဲ့ပုံမှာပဲမှားယွင်းနေတာဒါကြောင့်သူ့ပုံမှာမမှားယွင်းအောင်သူ့ကိုပဲတရားထားပြီးတော့ကြည့်ကြရအောင်။နောက်ရှင်အနန္ဒာကိုရှင်ဘုံနာမထေရကနမှန်ကိုဥမာပေးပြီးတော့ဟောတဲ့တရားတွေကသူတိုင်းကြားဦးတယ်နော်။မှန်ကိုအစွဲပြုတ်ပြီးတော့မှန်ထဲမှာပုံရိပ်ကြီးထင်လာဟုတ်လားအဲ့ဒါလည်းခန္ဓာ၅ပါးကိုအစွဲပြုတ်ပြီးတော့ငါလို့ထင်တဲ့သူလို့ထင်တဲ့ဆိုတဲ့အဲ့ဒီအထင်တွေတက္ကရာတိတိတွေဟာဖြစ်လာတယ်။အဲ့လိုဆိုလို့ရှိရင်ဒကာမတို့ဦးဇင်းတို့တွေဒီခန္ဓာ၅ပါးကိုအစွဲပြုတ်ပြီးတော့ဖြစ်လာတဲ့ဒီမှားယွင်းမှုကိုဖျောက်ဖို့အတွက်ဒီခန္ဓာ၅ပါးရဲ့အပေါ်မှာပဲအမြင်ရှင်းအောင်ကြိုးစားရမယ်။အဲ့ဒီအမြင်ရှင်းဖို့အတွက်ဘာလုပ်ကြရလဲဆိုတော့တတိထားရဒီနည်းပဲရှိရပဲ။သူကဘာလဲဆိုတာကိုသိဖို့အတွက်သူ့ပုံမှာတတိထားတဲ့နည်းတစ်ခုပဲရှိတယ်လို့ရှင်းရှင်းလင်းလင်းသိရမယ်။သတိထားနေပါများမှသူ့အကြောင်းကိုသိပြီးနဲ့နားလည်လာမယ်။ဒါဥစဉ်ကရိုးရှင်းရှင်းပြောကြည့်ရအောင်။ဒါကြောင့်သတိပဋ္ဌာန်ဘာဝနာကိုပွားများလို့ရှိရင်ညာယတ္တအဓိကမာယနိဗ္ဗာန်တ္တသတိကရိယာယ။ခုနှစ်ခုမြောက်အကျိုးကျေးဇူးတွေတဲကအောက်ခုမြောက်နဲ့ခုနှစ်ခုမြောက်အကျိုးကျေးဇူးနှစ်ခုကိုကျမ်းသာကြည့်။နော်။ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုသတိတလက်သက်ထားနေအောင်ကြိုးစားသိကျင့်ခြင်းအဖြစ်ညာယတ္တအဓိကမာယနော်ဉာဏ်ကိုရမယ်အသိဉာဏ်ပညာကိုရမယ်ဘယ်လောက်ကြီးမြင်မာတဲ့အသိဉာဏ်ကိုရမလဲသစ္စာလေးပါးကိုသွင်းပေါက်သိတည်ကြည့်မြင်မာတဲ့မဲ့ဉာဏ်လိုဉာဏ်မျိုးကိုရမယ်မဲ့ဉာဏ်ကိုရမယ်မဲ့ဉာဏ်ရရဆိုတာဝိပဿနာဉာဏ်မရဘဲနဲ့မရဘူးဝိပဿနာဉာဏ်ရပြီမှမဲ့ဉာဏ်ရတာသဝိပဿနာဉာဏ်ဆိုတာဘာလဲတာမန်မြင်ဦးမြင်စဉ်တည်ဦးတည်တယ်တည်တဲ့အသိမဟုတ်ဘူးအမြင်မဟုတ်ဘူးတာမန်ဖြစ်တကာတမတို့ဦးဇင်းတို့တွေကယုံနဲ့နေကိုပုဂ္ဂိုလ်တ ত্ত্ব ဝါလို့တည်တယ်တော့ယုံဉာဏ်ဤကိုခိုင်ရဲတယ်လို့လဲအဲ့လိုလဲမှားမှားယွင်းယွင်းသိနေကြသေးတယ်။ဟုတ်တယ်ဒီလိုကိုကြည့်လိုက်တယ်ကိုယ်ကိုလည်းကြည့်လိုက်တယ်။ငါတို့ကလူလိုပဲထင်နေတယ်။ ထင်ဘူးလားရှင်းတယ်နော်ကြောင်းလဲမှုကိုမြင်ကိုမမြင်ဘူးမနစ်တော့ကလိုပဲမိန်မွေးရစလိုပဲဟုတ်တယ်ဒါကအမိပဲဒါကသူကမွေးထားတာဟာတတိယောက်တည်းတတိတိုင်းကိုင်းမြင်နေတယ်လို့ဆိုတဲ့အမြင်ကရှိကိုရှိနေတယ်ဟုတ်တယ်မို့လားဒါအတိတ်နဲ့ပတ်သက်ပြီးတော့လည်းပဲခိုင်မြဲတယ်လို့ရှင်းတယ်အနာကလည်းပဲမသိမချင်းတော့ငါဘဝတည်းကဘယ်လိုနေအောင်မလဲဩဒါခိုင်မြဲတဲ့အနေနဲ့ပဲတွေးတာပဲဟုတ်လားဒါကတာမမြင်တဲ့အမြင်ပေါ့နော်ဒါဝိပဿနာဆိုတာအဲ့လိုမြင်တဲ့အမြင်မဟုတ်ဘူးတဘာဝတရားတက်တဲ့ပုဂ္ဂိုလ်တ attva မဟုတ်တဲ့တဘာဝတရားတက်တဲ့အဲ့ဒါကလည်းပဲမခိုင်မြဲသောနော်အတိအသည့်ဖြတ်ဖြတ်ဖြစ်နေတဲ့သဘောနော်ဟိုတုန်းကယုံနာဟိုတုန်းကလူလို့မဆိုထားနဲ့ခုရင်လေးကဖြစ်ခဲ့တဲ့လူတော့မဟုတ်တော့ဘူးခုဟာကအတိဖြစ်နေတယ်လို့အဲ့လိုသူမြင်တယ်ဟုတ်လားအဲ့ဒါလို့မတည်မြဲမှုကိုတကယ်ကိုပဲဒါငကိုတော့မဟုတ်ဘူးအစ်စ်အစ်စ်ဆက်ဆက်ဖြစ်နေတဲ့သဘောပဲလို့တကယ်တိမယ်ဆိုလို့ချင်းအဲ့ဒီအတိအဲ့ဒီအမြင်ဟာအလွန်တရာမှစိတ်ကိုညင်အေးစေတယ်အလွန်တရာမှအမြင်ကိုရှင်းလင်းစေတယ်အဲ့ဒီအမြင်မျိုးကိုဒါဝိပဿနာဉာဏ်လို့ခေါ်မှာပေါ့နော်အဲ့ဒါကိုရှင်းသမပြည့်ရင်းကျအောင်ပွားများခြင်းဖြင့်ဘဝဟာတကယ်တမ်းကြောမယ်ဆိုရင်ရှင်းရခြင်းတရားများလာဖြစ်တယ်လို့ဒုက္ခသစ္စာကိုပိုင်းပိုင်းနိုင်နိုင်ပိုင်းခြားပြီးတော့သိမယ်ဆိုလို့ရှိရင်ဒီဒုက္ခသစ္စာရဲ့ပုံမှာဖြစ်နေတဲ့မှားရင်မှုတွေဆွဲမဲ့မှုတွေဟာသူ့ပိုင်းနဲ့သူအမြဲတမ်းပုံခန်းသွားနိုင်တယ်။အဲ့ဒါကိုမဲ့ညာပုံညာအရှင်းရှင်းရရလို့ဆိုနိုင်တယ်။သစ္စာလေးပါးကိုသိကြတာ။နော်။သစ္စာလေးပါးကိုဝိပဿနာဉာဏ်ကိုရင့်ကျက်စေရင်ချင်းသိကြရမယ်ဟုတ်လား။အဲ့တော့အဲ့ဒီဝိပဿနာဉာဏ်ရင့်ကျက်ဖို့ဝိပဿနာဉာဏ်ကိုရဖို့ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာကိုသိဖို့မတည်မြဲဘူးဆိုတာကိုသိဖို့ကဘယ်နည်းနဲ့ပဲလုပ်ရမှာလဲလို့နေရင်တတိသားတဲ့နေလို့ရှိဘယ်ပုံမှာသာအမှားလဲလို့မင်းကိုအထင်မှားမှုဖြစ်နေတဲ့ဒီယုတ်ဒီနံရဲ့ပုံမှာပဲဒီသားရ။ဒါကြောင့်တရားဆိုတာပဲဒီအာထုအမှားလဲလို့မင်းလို့ပြောတော့အချိန်တိုင်းအာထုအမှားလို့ကြားနေတဲ့အချိန်တိုင်းဟုတ်လား။အချိန်တိုင်းအာထုအမှားအချိန်တိုင်းအာမထုံနိုင်ကြလို့တရားဓမ္မတို့ရောဥယျာဉ်တို့ရောလောကီရောရောအသိဉာဏ်ပွင့်လင်းမှုမရှိတာ။ဒါပဲကိုယ့်ရဲ့လိုအပ်ချက်ကတချို့ကရှင်းကြတာလေ။နီးတရားများအားနည်းနေလို့လား။တချို့ကအဲ့ဒီနီးကိုအလွန်ပြောတယ်အရန်ဝန်နေကြကကိုအမြင့်ထိရအောင်မလုပ်ဖဲနဲ့ဒီနီးကိုထိရအောင်လုပ်မကြည့်ပဲနဲ့ကိုချွင်းချက်ကိုမမြင်ဘူးဟုတ်လားအဲနီးရမြင်မလို့များဖြစ်လို့တော့ဟာကိုဘုန်းကြီးဒီသွားမလို့လို့ဒီဘုန်းကြီးဒီသွားမလို့ကိုနီးနဲ့လုံးမကောင်းမှလို့ဒီနီးနဲ့လုံးမကောင်းမှလို့ဒါကတခုတော့ရှိရနော်ဟုတ်အဲ့နီးဒီကောင်းတယ်ကောင်းတယ်လို့ရှင်းတာနဲ့ပြဿနာမရှိသေးဘူးအဲ့နီးဒီကောင်းတယ်ကိုနီးရတော့မကောင်းဘူးလို့ထင်ရင်ပြဿနာရှိအောင်ဆိုတော့ဒါမျိုးဆိုပြဟောထားတာပဲလေဟုတ်တယ်မို့လားဒါကြောင့်နီးကိုရိုးမယ်ဖွဲ့တာတကယ်တမ်းအန္တရာယ်ရှိတယ်လို့ဆိုရင်တကယ်တမ်းကတရားသူတရားမြတ်ကိုမရရဘူးဖြစ်ရအောင်အသိဉာဏ်ကိုမရရဘူးဆိုတာကိုယ့်ရဲ့ချွေရင်ချက်ပဲအဲ့ဒီချွေရင်ချက်ကဘာလဲလို့မြင်တာဥစဉ်မြင်တာကိုပြောမယ်နော်ဆွဲဆွဲမြင်မြင်မလုံးနိုင်တဲ့ချွေရင်ချက်ပဲဟုတ်လားလေးလျာတော်ဒီကမာကြီးတွေလာပြီးတော့ပုံမုံကိုရှောက်ကြထိုင်လုံးလေးပဲအာယုံဆိုင်ပြီးထိုင်ရနေထားလိုက်ပြီးဆိုတာနဲ့ဝင်တော့ဝင်ဖို့ပြစ်ချထားတယ်လို့ပြစ်ချလို့လွတ်လွတ်လပ်လပ်ပဲသွားဟုတ်လားအဲ့တော့လောက်ဆိုလို့ရှိရင်ဒါလင်းလျောက်တဲ့ကိစ္စကိုဂယုစိုက်ပြီးတော့ဥရှင်တော်ကဆောင်ရွက်ပေးဖို့လိုအပ်တယ်နော်။ထိုင်လိုက်ရင်ထိုင်ပြီးရင်လည်းပဲလင်းလျောက်တဲ့အချိန်မှာပဲထိုင်တဲ့အချိန်မှာစိုက်တဲ့ဝါယမမျိုးနဲ့ထိုင်တဲ့အချိန်မှာထားတဲ့စိတ်ထားမျိုးနဲ့ရှင်းလန်းတလားမလွတ်မလွတ်တရားဘူးဆိုတဲ့စိတ်နဲ့လောက်ရမယ်။ဝင်လေထွက်လေကိုတစ်ခါမှမလွတ်တရားဘူးဆိုတဲ့စိတ်နဲ့ရှုမှတ်တယ်လို့ရှင်းလန်းတဲ့အခါမှာလည်းတလားမလွတ်တရားဘူးဆိုတဲ့စိတ်နဲ့လမ်းမယ်။ဟုတ်လားအဲ့လိုဆိုရင်တဏှာကြီးပြည့်အောင်လင်းလျောက်ရှောက်လိုက်မယ်။တဏှာကြီးပြည့်လို့ပြန်ထိုင်ရင်သူကအဆက်ပြတ်မသွားဘူး။တဏှာကြီးထိုင်ထားတယ်တဏှာကြီးသင်ညာချောင်းနောက်တဏှာကြီးထိုင်တဲ့အခါကျတော့နှစ်နာရီလောက်ထားတယ်အခုကအဲ့လိုမသွားဘူးတဏှာကြီးထိုင်နေသင်ညာမချောက်တော့ဘူးအမြင်ပြန်သွားပြီးတော့တုံလုံးလဲနေလိုက်တယ်ဒါမှမဟုတ်စကားပြောနေတယ်ဘယ်မှာမှအမှတ်တရမပါဘူးမပါတော့ဘာဖြစ်တော့နောက်တဏှာကြီးထိုးလို့အချင်းကြလို့လားဆိုင်တော့စရတယ်ဒီတစ်ကအာဒါပဲလေဟုတ်လားတော်တော်တော့ကအရင်တစ်ချိန်တုန်းကထိုင်ထားတယ်စုဆောင်ထားတာလေးကဘယ်နှချက်ပြောင်းနှစ်ပြောင်းပြောက်သွားမှမသိအရအောင်ရှာကိုအောင်ရှုံးဖြစ်တဏှာကြီးလောက်ထိုင်လိုက်တယ်ပြီးရင်တဏှာကြီးလောက်နားပြီးတော့ဖြုံးပလိုက်တယ်နောက်တစ်ပြန်စပြန်တယ်ဒီလိုနဲ့ချက်ချလဲပြောတော့ပြောကြမှာပဲတို့ကျတရားစကံပွဲဝင်တာဘယ်နှချိန်ရှိပြီတရားတွေကိုဝါဒနာပါခဲ့တာနှစ်ပေါင်းဘယ်လောက်ရှိပြီအခုချိန်ကြီးဘာမှလည်းမဖြစ်သေးဘူးဘာမှလည်းမရသေးဘူးဘယ်ရမလို့ညတော့ပြခိုင်းတဲ့အချိန်မှမလုံဖဲဘူးဒါဥစဉ်တို့လည်းဒီတိုင်းပဲနော်ဒီခါသမားတို့လည်းဒီတိုင်းအခုချွေရင်ချက်ကိုကိုနားလည်းဖို့လိုတယ်ဟုတ်လားအဲအဲ့ဒီလိုဖြစ်နေတာကိုလူတွေကဘယ်လိုသင်ကြလဲနီးရမြန်ကိုယ်နဲ့အဝင်ကညာမဖြစ်လို့လားချို့ကြတော့လည်းပဲနည်းနည်းတော့လူရည်နေတယ်မိို့တော့လုံလုံလည်ရရကြီးအပြစ်မတင်ဘူးငါရဲ့ဇာယိုက်ကဘယ်ကမ္ဘာနဲ့ညာကိုက်နေမလားသိတယ်ဆရာနော်ဘာမှသိပြီးတော့ဦးဇင်ကအဲ့ဒီကိစ္စတွေရည်ကြီးခွင်ကျယ်ကိုမတင်ဘူးလုံးကြည့်ပါမြတ်စွာဘုရားဒီသတိပဋ္ဌာန်တရားကိုဘယ်လိုလူမှပွားမယ်ဘယ်လိုလူမပွားဘူးလို့ကတ်တက်ပြီးတော့ဟောတာတည်းကခုမှမရှိ ေချာလေးလာကြည့်နော်ဟုတ်လားတေချာလေးလာကြည့်တကယ်လို့ကြည့်ဖို့လိုတယ်အမဟိုဒီနေ့ကပြောခဲ့တဲ့ကြိုးစားရင်ဉာဏ်ဖြစ်တယ်ကြိုးစားရင်ဉာဏ်တုံးတယ်ဒါပဲယူလေးပဲနော်ကြိုးစားရင်ဉာဏ်ဖြစ်တယ်ကြိုးစားရင်ဉာဏ်ကုန်ခန်းသွားတယ်ဟုတ်ရဲ့လားဒါကြောင့်ပြည်တော်ကောင်းသူတော်ကောင်းတို့တက္ကရာတိပြီဆိုတဲ့အစိုးရလုံးကျိုးကိုဖျက်တောက်နိုင်ဖို့အတွက်ဒါကခုမလုပ်ကြရတော့တိပိဏ္ဍဘာဝနာကိုအများကြီးရတာနေနေချင်းနေနေချင်းနေအောင်နေအောင်ကျိုးစားရင်းနဲ့ဖျက်တောက်နိုင်ဖို့အထောက်ကြရတာပေါ့နော်ကြောက်ဒီနေပါဦးရှင်တို့တက္ကရာတိကိုဘာလို့ဦးရှင်တို့အစိုးဆုံးကျိုးလို့ပြောရတာလဲဆိုတာလေးကိုစောစောပြောခဲ့ပြီနော်သူ့ကိုဖျက်တောက်နိုင်လို့ရှိရင်ပြန်တဲ့ကျိုးတွေဟာအပြေးပြင်းနဲ့ပါဖြစ်သွားမလို့ဖျက်တောက်သွားမယ်ဟုတ်ရဲ့လားဒါကြောင့်တန်ရောရှင်ကျိုးတွေကိုဒီအတိအကျဖြစ်တဲ့အချိန်မှာဘယ်ကျိုးကိုအရင်ဆုံးဖြစ်ရတယ်လို့မင်းသက္ကာယတိတိကျိုးကိုပဲအရင်ဆုံးဖြစ်ရတာဟုတ်ရဲ့လားဒီနေရာမှာသက္ကာယတိတိကျိုးရဲ့စိုးပုံကိုဦးဇင်းတို့ခန္ဓာဘဂတယုတ်ပါဠိတော်ထဲမှာဂတုလပတ္ထသုတ်တံဆိုပြီးတော့သုတ်တံနှစ်ပုဒ်ဟောတာရှိတယ်အဲ့ဒီသုတ်တံမှာလာတဲ့အကြောင်းအရာတွေကဝိပဿနာတရားကိုသိဝင်သားရတဲ့ပုဂ္ဂိုလ်တွေကလာဘူးပြီးသားရှားပြီးသားအကြောင်းအရာတွေကြီးဖြစ်မလို့ထင်တယ်အဲ့ဒီသုတ္တမမြတ်စွာဘုရားကဘယ်လိုဥမာပေးတော့ဆိုတော့ခွေးတကောင်ကိုတဲ့ခိုင်မြဲတဲ့တိုင်ကိုသုံးဖို့တိုင်မှာတောက်တက်ထားတဲ့ကျိုးနဲ့သူ့ကိုခြိထားလိုက်မယ်တဲ့ပြန်ပြီးတော့ဒီကျိုးကိုကိုက်ချက်လို့မရအောင်တောက်ပါတဲ့ကျိုးနဲ့ခြိထားမှာနော်အဲ့ဒါလို့ဆိုလို့ချင်းဒီခွေးကသွားရင်လည်းဒီတိုင်သားလေးပဲသွားနိုင်တယ်တိုင်နဲ့ဝေးဝေးသူသွားလို့ကိုမရအောင်ကျိုးက2000ပဲခြိတယ်ဆိုရင်သူတိုင်နဲ့2000အပြင်ပွာလို့မရအောင်အယုံရင်ကရင်နဲ့သူပါလက်ပတ်နေပဲဒီတိုင်သားပဲသူရစ်တီရစ်တီပတ်နေဒါပဲအိပ်ပြီဆိုရင်လည်းဒီတိုင်ရှင်ရင်ပဲသူအိပ်ရသွားပြီဆိုရင်လည်းဒီတိုင်နဲ့မနီးမွေးလေးပဲကျိုးရှည်တဲ့လောက်လေးပဲသူသွားလို့ရတယ်နော်ဒါပဲသူ့ရဲ့ဘဝကအလွန်ကျဉ်းပြောင်းတယ်ဒီတိုင်သားကသူမလွတ်ဘူးဒါကမျိုးဆောင်ရပေးတဲ့ဥပမာအဲ့လိုပဲတဲ့တတ္တဝါတွေဟာဒီယုတ်ဒီနံဒီသဘာဝတရားဒီမှာတော့ခန္ဓာ၅ပါးနဲ့ကင်ပြီးတော့ပြောတာခန္ဓာ၅ပါးရဲ့ပုံမှာနော်ဒါဟာ၅ပဲသတ္တဝေအစရှိတဲ့ပြင်တက္ကရာတိတိနဲ့ဆွဲထားတဲ့အတွက်ကြောင့်တတ္တဝါတွေကသွားပြီဆိုလို့ရှိရင်လည်းဒီဥပါဒနဲ့ခန္ဓာ၅ပါးနားမှာပဲသွားကြတယ်။ရက်ပြီဆိုရင်လည်းဒီခန္ဓာ၅ပါး၊အိုက်ပြီဆိုရင်လည်းဒီခန္ဓာ၅ပါးဒီနားကိုမလွတ်ဘူး။တက္ကရာတိတိကျိုးနဲ့ခြိထားလို့ဒီခန္ဓာ၅ပါးမှာပဲဒီကာမလူအရှင်တို့တွေဟာဖြစ်နေတာပေါ့။အဲ့ဒါကိုမြတ်စွာဘုရားကဒီသဘောတဘာဝကိုနားလည်ရမယ်ဆိုပြီးတော့စိတ်ဟာမှားယွင်းမှုတွေမှာနစ်မွန်းနေတာကိုပြောကျင်တာစိတ်ကပဲချင်းနေတာနော်ရုပ်တံကိုပုဂ္ဂိုလ်တ attva လောက်ကျင်တာဒီစိတ်ကပဲချင်းနေတာဟုတ်လားအဲ့ဒါကိုမြတ်စွာဘုရားကအဲ့ဒါလို့လေးဥမာပေးပြီးတော့ဒီမှာဦးဇင်းတို့ပြောထားတာလေးတတ္တမတိယဘိက္ခူရေဘိက္ခဏံတကံစိတ်တံပိဿခိတ္တံဒါကြောင့်မို့လို့တဲ့သင်တို့ဟာကိုယ့်ရဲ့စိတ်ကိုအမြဲတမ်းသင်မြင်ရမယ်တဲ့တကံစိတ်တံမိမိရဲ့စိတ်ကိုအဘိက္ခဏံအမြဲတမ်းပိဿခိတ္တံစဉ်းစားပေးရမယ်သင်မြင်ပေးရမယ်ဘယ်လိုစဉ်းစားရမလို့ဒီကရတ္တမိတံစိတ္တံတကိလိဋ္ဌရာဂိနာဒောဒိနာမောဟိနာဟောစိတ္တစိတ္တဟောဒီငါရဲ့စိတ်ကိုဒီကရတ္တံရှင်မြတ်လာစွာသောကာလပတ်လုံးနော်ရာဂိနာဒောဒိနာမောဟိနာဇာကဒောဒမောဟတရားတွေကနော်တန်ကိလိဋ္ဌညင်သောအောင်လှုပ်ထားတယ်လို့အဲ့လိုဆင်ကြီးရတယ်ငါရဲ့စိတ်ဟာအလွန်ကြာမြင့်စွာသောကာလကနေဒီကနေ့တိုင်အောင်ဇာကဒောဒမောဟတို့ကြောင့်ညင်သောနေရတယ်လို့အဲ့လိုအမြဲတမ်းဆင်နေဒီနှစ်ခုကိုဆက်ဆက်တက်ဖို့လိုရနော်တိုင်မှာတောင်းနဲ့ချီထားတဲ့ခွေးတကောင်ဟာဒီတိုင်သားမှာပဲသွားရလားလဲလက်ပတ်ပြီးဒီတိုင်သားမှာပဲအေးရအဲ့လိုပဲခန္ဓာ၅ပါးရဲ့ပုံမှာအမှန်မမြင်နိုင်မဲနဲ့ပုဂ္ဂိုလ်တ attva လို့ချင်းနေတဲ့ဒီတက္ကရာတိတိရှိနေသေးသမျှဖြစ်နေသမျှဒီတ attva တွေဟာဒီခန္ဓာ၅ပါးမှာပဲအကျုံးဝင်ပြီးတော့ဒီဒုက္ခဆက်ပြီးတော့ဖြစ်နေတယ်ဟုတ်လားအဲ့ဒါကိုပြန်ဆိုပြချက်ပြီးတော့အခုပြောတဲ့စကားလေးကိုဆက်ဆက်တက်ဖို့လိုရနော်ဒါကြောင့်မလို့စဉ်းစားမှာကိုယ်စိတ်အမြဲတမ်းစဉ်းကြရငါစိတ်ဟာအလွန်ကြာမြင့်လာတဲ့ကာလကနေဒီကနေ့တိုင်အောင်ညင်သွန်းနေတယ်ဘာကြောင့်ညင်သွန်းတာလဲຢာကဒေါသမောဟတွေကြောင့်ညင်သွန်းနေတယ်ဆွဲမဲ့မှုမကျေနပ်မှုအမှတ်မတိမှုနော်သူတို့သုံးမျိုးကိုခေါင်းပေါက်ပြီးတော့ဟောတယ်ဟုတ်လားဆွဲမဲ့မှုဆိုတဲ့ຢာကစိတ်တိုင်းမကြာမှုဆိုတဲ့ဒေါသအမှတ်မတိမှုလို့ဆိုတဲ့မောဟအဲ့ဒီຢာကဒေါသမောဟတို့ကြောင့်ငါစိတ်ဟာကြာမြင့်လာတော်တော်ကာလပတ်လုံးညင်သွန်းခဲ့ရတယ်ညင်သွန်းနေတယ်အဲ့ဒါလို့စဉ်းစားဆင်ခြင်ရမယ်လို့ပြောပြီးတော့မြတ်စွာဘုရားကဘယ်လိုလေးသုံးသပ်ပြတော့စိတ်တတံကိလေသာဘိက္ခွေတတတံကိလေသံတိစိတ်တဝောဒနာတတဝိတုဇံတိယဟန်တို့တဲ့စိတ်ညင်ညူလို့သာတတဝါတွေညင်ညူကြစိတ်ဆင်ခြင်ရင်တတဝါဆင်ခြင်တယ်ဟောပဒေသနာကရှုတော့ဥဒိကျတမျိုးလှည့်သွားတယ်နော်သေချာနာတော်ဒါတစ်ချက်သေးဟောထားတာပါပဲဟုတ်လား စိတ်တွေဉာဏ်လို့သာတတ္တဝါဉာဏ်ရောရတယ်။စိတ်တွေဖြူရှင်ရင်တတ္တဝါဖြူရှင်ရတယ်။ဒါစိတ်ကဘာကြောင့်ဉာဏ်ရောလာတော့ဇာကဒေါသမောဟလို့သောစိတ်ကိုဉာဏ်ရောအောင်လုပ်တဲ့အရာကို၃မျိုးဒီမှာမြတ်စွာဘုရားဟောတယ်။ဟုတ်လား။အဲ့ဒါဆက်ပြီးတော့မြတ်စွာဘုရားဥမာ၂မျိုးထပ်ပေးလိုက်တယ်။ယဟန်တို့တဲ့လက်စွမ်းမြပကြီးကားတွေကိုမြင်ဘူးတယ်မဟုတ်လားတဲ့။အလွန်စွမ်းကြည်စွာကြီးဆွဲထားတဲ့ပကြီးကား။ဟုတ်လား။အော်လို့မကုန်နိုင်လောက်အောင်စမ်းကြည့်လိုက်တာအချိန်တန်လှုပ်တက်လိုက်တာလို့ပြောရတော့အလန်းအရန်စမ်းကြည့်တဲ့ပတိကားနော်အဲ့ဒီဘလောက်စမ်းကြည့်ပါလဲဆိုတဲ့ပတိကားပဲဖြစ်ဖြစ်အဲ့ဒါလည်းစိတ်နဲ့သာနေဖန်တီးထားတာဖြစ်သေးတယ်ဒါကြောင့်စိတ်ရဲ့စမ်းကြည့်မှုကိုသူလည်းမမှီဘူးတဲ့ဟုတ်လားဒါကြောင့်ငါရဲ့စိတ်ဟာအချိန်ကာလကြာမြင့်စွာရာဂဒေါသမောဟတို့ကြောင့်ညှဉ်းနှွမ်းကြရတယ်လို့ဆင်ခြင်ပြီးတော့စိတ်ကိုဖြူစင်အောင်လုပ်ရမယ်စိတ်ကိုတန်ခြင်းအောင်လုပ်ရမယ်စိတ်ညှဉ်းနှွမ်းရင်တတ္တဝညှဉ်းနှွမ်းတယ်စိတ်ရှင်ကြည့်ရင်တတ္တဝရှင်ကြည့်တယ်နောက်တစ်ချက်ဖြတ်ပြီးတော့ဥမာပေးတယ်ယဟန်တို့တဲ့တလိဆန်နေရဲ့ခန္ဓာအစုဟာအရန်ဆန်းကျယ်တယ်တဲ့လက်စွမ်းပြပကြီးကားတဲ့တလိဆန်လေးတွေရဲ့ခန္ဓာဘဝကပူပြီးတော့ဆန်းကျယ်တယ်ဟုတ်တယ်အချို့မဲ့ကလေးဆိုရင်အကြောင်းကမျိုးစုံဘယ်လိုလုပ်မြန်ဖြစ်နေလဲလို့နောက်စဉ်းစားလို့ရနော်နှုတ်တီးပါတယ်ပြန်နိုင်တယ်သွားလဲသွားနိုင်တယ်အမျိုးမျိုးပဲလေသရဝါဒီတွေမှာတလိဆန်ဟာဆန်းကျယ်တယ်လို့မြတ်စွာဘုရားဟောတယ်ဟုတ်လားအဲ့ဒိဋ္ဌံဘာလို့စမ်းကြည်တာတော့စမ်းကြည်တဲ့ဒိဋ္ဌံဘောဘာလို့ရတာတော့ဘာလို့ဖြစ်တာလဲကျုပ်ခဲ့တဲ့ကံစမ်းကြည်လို့ဘောစမ်းကြည်အဲ့ဒီကံဘာလို့စမ်းကြည်ဆိုတော့တိတ်စမ်းကြည်လို့သာနေကံစမ်းကြည်ဟုတ်လားအဲ့ဒါကိုလည်းမြတ်စွာဘုရားလူရင်းလေးပြောတယ်ဟာဒိဋ္ဌံတွေကအလွန်စမ်းကြည်တယ်အဲ့ဒီစမ်းကြည်ပါလေဆိုတဲ့ဒိဋ္ဌံကလည်းပဲတိတ်စမ်းကြည်လို့သာရင်စမ်းကြည်တဲ့ဘောကိုရကြရတာဒါကြောင့်တိတ်ရဲ့စမ်းကြည်မှုကိုတော့မမှီဘူးတဲ့ဆိုလိုတာကဒါဥစဉ်ကဒီဒေသနာလေးကိုဖတ်ပြီးတော့စိတ်ထဲမှာနားလည်ပြီတာလေးတစ်ခုကဒီစိတ်ကပဲမှားနေဒီစိတ်ကပဲကြံနာရှားနေတာဒီစိတ်ကြောင့်ပဲဒုက္ခရောက်နေတာဒါကိုပြောခြင်းဒါကြောင့်ကိုယ်စိတ်ကိုတဲ့အောင်မှန်အောင်ကြိုးပမ်းအားထုတ်ရမယ်ဆိုတာလေးကိုပြောခြင်းဟုတ်လားဒါကြောင့်စိတ်ညင်ညူရင်တတ္တဝညင်ညူရတယ်စိတ်ရှင်ကျရင်တတ္တဝရှင်ကျပဲဒါဒီစိတ်ကိုညင်ညူအောင်လုပ်တာကဘာလို့လဲရာဂဒေါသမောဟပဲအဲ့ဒါစိတ်ကိုဒီရာဂဒေါသမောဟကင်းကွာအောင်လုပ်နိုင်မယ်ဆိုရင်လည်းဒီစိတ်ကဖြူရှင်ပြီးတော့အမှန်မြင်ပြီးတော့ဩဒါရီယာသဘာဝတရားတွေပဲပုဂ္ဂိုလ်တ attva မဟုတ်ပါလားဆိုတဲ့တက္ကာယတိတိဆိုတဲ့အမြင်ကြီးကိုရှင်းကျောနိုင်တဲ့အနေအထားကိုလည်းအများကြီးတောက်ကိုပြုလိုက်မယ်ဆိုတာကိုနားလည်ဖို့လိုတယ်။ဒါဥစဉ်စဉ်းစားကြည့်တာပါနော်။စိတ်ပေါ်မှာအဓိကမူတည်နေတယ်ဆိုတာလေးကိုစိတ်ကိုအဓိကထားပြီးတော့ပြောနေတာမြတ်စွာဘုရား။ဟုတ်လား။ဒါကြောင့်ဥစဉ်တို့ပြည့်တဲ့ပေါင်းတော်ပေါင်းတို့ကျိုးချေကြောင်းလဲပါဘယ်ကျိုးဟာခိုင်မြဲဆုံးလဲတနည်းအားဖြင့်အဆိုးအဝါဆုံးလဲလို့မေးရင်သက္ကာယတိတ်ကြည့်တယ်။သူ့ကိုကင်နိုင်လို့ရှိရင်ကျန်တာတွေကိုကင်ကြွယ်ပြီးသားဖြစ်မယ်ဆိုတာတွေကိုရိုးရိုးလေးနားလည်ကြည့်ပါနော်။ဒါကြောင့်သူ့ကိုဦးဇင်းတို့နိုင်အောင်ကင်ဖို့တနည်းအားဖြင့်သူ့ကိုဖြတ်တောက်အောင်ကြိုးစားဖို့အားထုတ်တဲ့နေရာမှာလည်းပဲနိမန္တမှာဘယ်နည်းနဲ့အားထုတ်မလဲလို့မေးရင်ဒီသတိပဋ္ဌာန်ဘာဝနာတရားပဲရှိတယ်။ဒါကြောင့်မြတ်စွာဘုရားကဧကာယနာဆိုတဲ့အသုံးအနှုန်းလေးနဲ့ဟောတာ။ကိုလုံးနေတဲ့အလုပ်ရဲ့ကြံမှုကိုနားလည်ဖို့လိုတယ်နော်။ဘယ်နည်းဖြင့်မြတ်စွာဘုရားဟောထားတာအကုန်လုံးကတကယ်တမ်းကတရားလူတရားမြတ်ရတယ်ဆိုတာဘဝခန္ဓာရဲ့အကြောင်းကိုသစ္စာဆိုင်အောင်သိတဲ့အသိကိုဆိုလိုတာတဘဝခန္ဓာရဲ့အကြောင်းကိုသစ္စာဆိုင်အောင်အမှန်သိအောင်သိကျင်တဲ့ဆိုရင်ဒီဘဝခန္ဓာရဲ့ပုံပါပဲအမှန်သိနေအောင်ကြိုးစားကြရမှာဒါပဲရှိတယ်ဟုတ်လားရှင်းသားဒါကြောင့်နီးနဲ့ပတ်သက်ပြီးတော့သိခဲမှာဇဝေဇဝါဒီမဖြစ်စေခြင်းဘူးပေါ့နော်နော်ဒါကြောင့်မလို့အခုဒီမှာသက္ကာယတိကိနဲ့ပတ်သက်ပြီးတော့ရှင်းအောင်လင်းအောင်ကြိုးစားအထုတ်တဲ့နေရာမှာဒီသတိပဋ္ဌာန်ဘာဝနာတရားတစ်ခုပဲရှိတယ်ဆိုတာလေးကိုနားလည်သိရတာ။ဒါကြောင့်ဧကာယနာပြောလက်စကားလေးကအဲ့ဒီနော်။ဧကာယနာဆိုတဲ့စကားလုံးနဲ့ဟောတာ။ဧကာယနာဆိုတာဘာလဲ။တကြောင်ဒီသောနလို့ပြောတာနော်။ဓမ္မသတိပဋ္ဌာန်သုတ်တန်ကြီးမှာအဲ့ဒီစကားလုံးကစာပြီးဟောတာပဲ။ဧကာယနောယံဘိက္ခဝေမဘောတတနာဝိတုဒ္ဓိယ။ဧကာယနောဆိုတဲ့စကားလုံးလေးကစာပြီးဟောတာ။တတိပဒံတရား၄ပါးဟာတတ္တဝါတွေရဲ့စိတ်သက်ဖြူစင်ဖို့အတွက်ရှောင်းလန်းရမယ့်အကြောင်းလေးတော်လမ်းဖြစ်တယ်။သောကပတိဒေဝနဲ့သမတိကမာယစိုးရိမ်မှုသောကနဲ့ငိုကြွေးမှုပတိဒေဝကိုကြော်လွှားတန်နိုင်ဖို့အတွက်ရှောင်းလန်းရမယ့်အကြောင်းလေးတော်လမ်းဖြစ်တယ်။ဒုက္ခဒေါမနတနဲ့အချင်းကမာယကိုရှင်ရခြင်းဒုက္ခနဲ့စိတ်ရှင်ခြင်းဒေါမနတတရားတို့ချုပ်ငြိမ်းသွားစေရန်အတွက်ရှောင်းလန်းရမယ့်အကြောင်းလေးတော်လမ်းဖြစ်တယ်။ညာယတ္တတိကမာယနိဗ္ဗာန်တသစ္စိကရိယာယညာအဆင့်ချင်းမြင့်ပြီးတော့မဲ့ညာပူညာနဲ့နိဗ္ဗာန်ကျမ်းစာကိုမျက်မှောက်ပြုနိုင်ဖို့အတွက်ရှောင်းလန်းကြရမယ်တကြောင်ဒီတော်လန်းဖြစ်တယ်ဟောအဲ့ဒီတကြောင်ဒီတော်လန်းဆိုတာလို့ရှင်းတာလမ်းကတကြောင်လေးရှိတာဆိုတော့ဒီလမ်းကိုရှောင်းရင်လမ်းခွဲတွေနဲ့ဒီပြင်နေရာတွေမြဲရှောက်ရောက်သွားမှလားလို့တွေးရမှရှိဒါနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဒီတကြောင်ပဲရှိဒါမျက်စိလေစရာလည်းမလိုဘူးဘေးကိုလမ်းခွဲမရှိတဲ့အတွက်ကြောင့်တနည်းအားရောက်သွားမှလို့လည်းကူရမလို တနည်းအားဖြင့်ဒီလမ်းကိုရှာရင်ဆိုင်ဆိုင်မြိုင်မြိုက်ကိုပဲနိဗ္ဗာန်ချမ်းသာတွေကိုအရောက်သွားလိမ့်မယ်တခြားဘယ်ဘုံမှရောက်သွားမယ်လမ်းမဟုတ်ဟုတ်ရဲ့လားတနည်းအားဖြင့်နိဗ္ဗာန်ချမ်းသာကိုရကြင်လဲလမ်းကဒီတလမ်းပဲရှိတဲ့အတွက်ကြောင့်ဒီတလမ်းကိုပဲရှာရမယ်နော်ဒါကြောင့်မေခင်ရှင်ပါကိုရှင်းသုံးရတယ်ဆိုတာလည်းတကယ်တမ်းကသတိပဋ္ဌာန်ဘာဝနာကိုရှင်းသုံးရတာကိုပဲမေခင်ရှင်ပါရှင်းတယ်လို့ဆိုတာပါပဲတကယ်လက်တွေ့မှာသတိပဋ္ဌာန်ဘာဝနာကိုရှင်းရတာဟုတ်ရဲ့လားဒါကြောင့်ရှင်တို့ပေးတော်ကောင်းတို့ကိုကျင့်သုံးနေတဲ့ဒီအရှင်းမြတ်ဟာမြတ်စွာဘုရားဆက်မှတ်ပေးခဲ့တဲ့အကြောင်းဒီတော့လမ်းဖြစ်တယ်ဆိုတာလေးကိုနားလည်ကြအောင်နော်ဒါဒီကနေ့တန်ရောရှင်ဆိုတဲ့တော့ဒီစကားလုံးလေးနဲ့ပတ်သက်ပြီးတော့ပြောလိုက်တဲ့စကားလေးကိုမနှဲပါအောင်နော်တဏှာကြီးထိုးတော်မယ်ဟုတ်လားတော့ပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့နှိပ်ထုတ်ကြည့်မယ်နော်တန်နဲ့လှုပ်ထားတဲ့ပြသနဲ့လှုပ်ထားတဲ့ကျိုးနဲ့လှုပ်ထားတဲ့အနောင်ဖွဲ့တွေခိုင်မြဲတဲ့အနောင်ပွဲလို့ဉာဏ်ရှိတဲ့လူတွေကမဆိုကြဘူးเนาะအချင်းချင်းမက်ကွက်မှုမกินမဲနဲ့ဖြစ်နေကြတဲ့တန်ရောစဉ်အနောင်ပွဲကိုသာလေပညာရှိတဲ့လူတွေကခိုင်မြဲတဲ့အနောင်ပွဲလို့ဆိုကြတယ်အဲ့ဒီအနောင်ပွဲကရော့နေတယ်လို့ခင်ရပြီလို့ဖြေဖို့အလွန်ခက်တယ်ဟုတ်လားဒါကြောင့်ဉာဏ်ရှိတဲ့လူတွေကကာမတုခါကိုပင်ရှားပြီးတော့မက်ကွက်မှုမရှိဘဲနဲ့အဲ့ဒီအနောင်ပွဲတွေကိုဖြတ်တော့ပြီးတော့ရဟန်းပြုနိုင်ကြတယ်ဒါကပထမပိုင်းမှာပြောခဲ့တဲ့တန်ရောစဉ်ရဲ့သောဆွမ်းကြီးတန်ရောတင်ရဲ့သဘောတဘာဝနော်အဲ့ဒီတန်ရောခြင်းကဘယ်နှပါရှိတော့၁၀ပါးရှိတယ်နော်ဒိဋ္ဌိရဲ့ဝိသိကိစ္စရဲ့သီလဗတ္တပရမတ္တရဲ့ကာမိစန္ဒရဲ့ပြဘာရရဲ့ဆိုပြီးတော့အောက်ဆွဲကျိုး၅ကြောင်းဟုတ်လားရူပယာကရဲ့အရူပယာကရဲ့မာနရဲ့ဥဒိစ္စရဲ့ဝိစ္စရဲ့ဆိုပြီးတော့အထက်ကိုဆွဲမဲ့ကျိုး၅ကြောင်းကျိုး၁၀ကြောင်းနော်အဲ့ဒါကိုမန္တေဆိုတော်ဘုရားကြီးရဲ့တန်ရောတင်အကြောင်းဆက်ဆိုထားတဲ့လင်္ကာလေးပါဦးကျွန်တော်ရွတ်ပြပါမယ်နော်အေးပြီးတော့အဲ့ဒီကျိုး၁၀ကြောင်းတည်းမှာဘယ်ကျိုးကတော့အဆိုးအဝါဆုံးလေးလို့မေးရင်သက္ကာယဒိဋ္ဌိနော်အဲ့ဒီသက္ကာယဒိဋ္ဌိကိုအဆိုးအဝါလုံးဆိုတာကသူကအဓိကကြရတယ်ဆိုတာဖြတ်တော့ကြည့်ရမယ့်နေရာမှာသူ့ကိုဦးစားပေးပြီးတော့ခြေထဲတင်ပြီးတော့ဖယ်ရှားဖို့ရှင်းစားရမယ်ဆိုတာလေးကိုပြောလိုတာပါဟုတ်လားအေးအဲ့ဒါနဲ့ပတ်သက်ပြီးတော့နော်တိုင်ပုံမှာခြေခံရထားရတဲ့ကိုယ်တကောင်နဲ့ဥမာပေးပြီးတော့ဟောထားတယ်နော်ကတုလပတ္တသုတ်တံဟုတ်လားအဲ့ဒါလေးပါဦးဇင်းတို့ညီကုန်းချုပ်ကလေးပြောပါတယ်เนาะအဲ့တော့အဲ့ဒီကျိုးကိုဖြတ်တော့ဖို့အတွက်ခုသတိပဋ္ဌာန်ဘာဝနာကိုကြိုးစားကြရတယ်သတိပဋ္ဌာန်ဘာဝနာလုပ်ငန်းစဉ်တွေဒီတန်ရောခြင်းကျိုးတွေကိုဖြတ်တော့ဖို့ကြိုးပမ်းအားထုတ်တဲ့နေရာမှာတခုဒီတော့အသုံးပြုရမယ်နီလန်တခုဒီတော့ရှောင်းလိုက်ရမယ်လမ်းကြောင်းဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီအပ္ပမာဒဆိုတဲ့သတိတရားလက်ခံထားပြီးတော့မိမိတို့ကျင့်သုံးနေတဲ့အလွန်မြင့်မြတ်တဲ့ဒီခြင်းတွေကိုကျဲလုံးလာဝိရိယတက်တက်တန်တန်ဖြင့်ကြိုးစားအထုတ်ခြင်းဖြင့်တောက်ဆုံးမင်းညာပုညမြေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့အရှင်တို့ဆန္ဒပြုပြီးတော့ဒီကနေ့ပေးတဲ့ပေါင်းသူတော်ကောင်းတို့ကြိုးစားအထုတ်ကြရတော့ဒါနသီလသမာဓိပညာကုသိုလ်ပါမှုအစွတ်စွရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့ဒီမင်းညာပုညမြေနိဗ္ဗာန်ကိုလင်းမြန်ဆုံးရှောက်မျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရသတည်း